Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American မြောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးပါမယ်ယူကရိန်းစစ်ပွဲဟာတန်တမန်နီးနဲ့တာအဆုံးသတ်နိုင်မယ်လို့ကမ္ဘာအထင်ကြီးကခေါင်းဆောင်တဲ့ The Elders အဖွဲ့ကပြောပါတယ်ရုရှားစစ်ပြေးတွေကြောင့်အင်ဂျင်ဂျော်ဂျီယာနိုင်ငံမှာစီးပွားရေးကတိုးတက်လာပါတယ်အီရန်ကအဆင့်30နဲ့ပြစ်လွှတ်ရတဲ့ဒုံးကျည်ကိုပထမဆုံးဖြစ်နေအောင်မင်းနဲ့ဆက်သက်ပြစ်လွှတ်နိုင်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရပါပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဒီထိုင်းမြန်မာနယ်စပ်မှာလက်နက်မှောင်ခိုတွေဖမ်းမိတဲ့သတင်းပြပုချက်ကိုလည်းနားဆင်ရမှာပါအဲ့ဒီနောက်မှာတော့ဒီကလေးတွေစိတ်တန်ရဘလို့ရရှိတယ်လဲဆိုတော့ဒို့အတန်တင်ပြချက်မှာဆိုရင
်ဘယ်ဖက်ကပဲလို့လို့ကျွန်တော်ထင်တယ်ဒီကလေးတငယ်ဆိုတာအင်မတန်မှနိုင်ငံရဲ့အနာဂတ်ဖြစ်တယ်ပေါ့ကျင်းဝရကွာဒီကလေးတငယ်ကိုလုံးဝ
သတင်းတွေပြီးမှအပြည့်စုံကိုနားဆင်ရမှာဖြစ်ပါလိမ့်ခင်ဗျာအခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇုံမူကျော်တို့ပြောပြပေးပါဦးခင်ဗျာ
ယူကရိန်းတောင်ပိုင်းကဒန်နီပရိုမြစ်အနောက်ဘက်ကမဟာဗျူဟာကျစိတ်ကမ်းမြဖြစ်တဲ့ခါဆန်ကိုထိန်းချုပ်နိုင်ရတဲ့ပြင်းထန်တဲ့တိုက်ပွဲတွေဆင်နွှဲဖို့ယူကရိန်းတပ်သားတွေပြင်ဆင်နေချိန်မှာပဲအဲ့ဒီမျိုးမှာပောက်ကွဲမှုတွေဖြစ်ပွားနေပါတယ်။ခါဆန်ဒေသမှာအခြေအနေဆိုးနေတဲ့အတွက်တိုက်ပွဲဖြစ်နေတဲ့ဒေသကနေဘေးလွတ်ရာပြောင်းရွှေ့ဖို့ရုရှားဘက်ကလှုံ့ဆော်နေပါတယ်။ February လကစပြီးယူကရိန်းကိုရုရှားဝင်သိမ်းတဲ့ထဲကတခုတည်းသောမျိုးကြီးဖြစ်တဲ့ခါဆန်မျိုးကအရသာ9000လောက်ကိုရုရှားကရွှေ့ပြောင်းပေးခဲ့ပြီးပါပြီ။ရုရှားတပ်တွေကရှေ့တန်းကတချို့နေရာတွေအတွက်သုံးဆတိုးတိုက်ခတ်နေတယ်လို့တနေ့ကိုတိုက်ပွဲပေါင်း80လောက်ဖြစ်ပွားနေတယ်လို့ယူကရိန်းကြီးတဲ့တပ်မှုကြီးကတောက်ကြနေမှာပြောပါတယ်။ဗြိတိန်ကဝန်ဝင်ကြီးဌာနထုတ်ပြန်ချက်တည်းမှာတော့ရုရှားကလူသစ်စုဆောင်းထားတဲ့တပ်သားတွေနဲ့ပတ်သက်ပြီးသူတို့ဟာတင်းနှံပေးလေ့ကျင့်မှုတိတ်မရှိဘူးလို့ပြောပါတယ်။ရုရှားကြီးတဲ့ကတော့စုဆောင်းထားတဲ့တပ်သားသစ်3သိန်းလောက်ကိုတင်းနှံတွေပေးထားတယ်လို့စက်တင်ဘာလထဲမှာပဲကြေညာခဲ့ပါတယ်။
ယူကရိန်းစစ်ပွဲမှာတစ်ဖက်ကနေအပြတ်အသတ်အနိုင်ရရှိဖို့ဆိုတာမဖြစ်နိုင်ကြောင်းနဲ့တန်တမာရေးနည်းအရာဆွေးနွေးဖြေရှင်းတဲ့နိဒန်းသာလျင်စစ်ပွဲကိုအဆုံးသတ်နိုင်မှာဖြစ်တယ်လို့နန်ဆန်မန်ဒဲလာဦးဆောင်ဖွဲ့စည်းခဲ့တဲ့ကမ္ဘာအထင်ကရခေါင်းဆောင်ကြီးများအဖွဲ့ကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်ဒီကိစ္စကိုယူကရိန်းသမ္မတဇာလင်စကီထံကိုအကြောင်းကြားခဲ့တယ်လို့အဖွဲ့ရဲ့လက်ရှိဥက္ကဋ္ဌအိုင်ယာလန်သမ္မတဟောင်းမေရီရောဘတ်ဆင်က AP သတင်းဌာနကိုပြောဆိုခဲ့ပါတယ်
We need to encourage more thinking about how it will end in order.
ဒီကိစ္စတွေကိုထိခိုက်သေးချေပျက်စီးစေတဲ့ဒီစစ်ပွဲမှာနှစ်ဖက်စလုံးကိုလက်နက်ခဲယံနေတိုးပီးပြီးဖြစ်တင်းပေးနေတာကိုစန့်ကျင်တဲ့အတွက်ဒီစစ်ပွဲကိုဘယ်လိုအဆုံးသတ်နိုင်မလဲဆိုတဲ့စိတ်ကူးအကြံဉာဏ်တွေရရှိလာအောင်အားပေးဖို့လိုပါတယ်လို့သမ္မတဟောင်းမယ်ရီရောဘတ်ဆင်ကပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမှာမင်းကြီးဟောင်းဇိတ်အယ်ဟူဆိန်ကလည်းဆွေးနွေးဖြေရှာရေးကိုသဘောတူပါတယ်ဒါပေမဲ့ဒီလိုပြောဆိုတာဟာရုရှားရဲ့ရန်လိုကျူးကျော်မှုကိုခံရတဲ့ယူကရိန်းကိုသူ့ရဲ့အချုပ်အခြာအာဏာကိုအလျှော့ပေးဖို့တောင်းဆိုတာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အထင်ကရခေါင်းဆောင်ကြီးများအဖွဲ့ကရုရှားကယူကရိန်းကိုကျူးကျော်တဲ့အဖြစ်အပေါ်ပြစ်တင်ရှုံချထားပြီးဒီကျူးကျော်မှုဟာကုလသမဂ္ဂဗရိညင်စာတမ်းကိုချိုးဖောက်ရာကျတယ်လို့ကမ္ဘာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုပြက်ပြားစေတယ်လို့လည်းပြောဆိုထားကြောင်းပါခင်ဗျာ
ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲကြောင့်ဥရောပတလောအခက်ကြုံနေရခြင်းမှာဂျော်ဂျီယာနိုင်ငံကတော့မမျှော်လင့်မဲနဲ့စီးပွားရေးဖွံ့ဖြိုးလာခဲ့ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တန်တဲ့ဒီစစ်ပွဲအတွက်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လူသစ်စုဆောင်းမှုတွေကြောင့်ရုရှားနိုင်ငံသားတသိန်းကျော်လောက်ဂျော်ဂျီယာနိုင်ငံနဲ့ဝင်ရောက်ခိုးလွန်ခဲ့တဲ့နောက်ပိုင်းဒီနှစ်အတွက်ကမ္ဘာမှာအများဆုံးစီးပွားဖွံ့ဖြိုးတဲ့နိုင်ငံတစ်နိုင်ငံဖြစ်လာခဲ့တာပါ။ကမ္ဘာနိုင်ငံအများစုမှာစီးပွားရေးရိုင်းနေပြီးကတ်ဆိုင်မဲ့အန္တရာယ်ကြုံနေရခြင်းမှာလူရေ3,000ခွဲကျော်နေထိုင်တဲ့ဂျော်ဂျီယာမှာတော့ဒီနှစ်အတွက်စီးပွားရေးက10ရာခိုင်နှုန်းလောက်တိုးလာနိုင်ခြေရှိတယ်လို့စီးပွားရေးစောင့်ကြည့်လေလာသူတွေကပြောပါတယ်။ February 24ရက်ယူကရိန်းကိုရုရှားဝင်တိုက်တဲ့နောက်ဂျော်ဂျီယာနိုင်ငံနဲ့ပထမအကြိမ်ဖြစ်တဲ့ရုရှားနိုင်ငံသား4,000ကျော်ရောက်လာတော့မကြသေးခင်ကရုရှားသမ္မတပူတင်ရဲ့တပ်သားတွေစုဆောင်းမှုကြောင့်လည်းဒုတိယအခြေအနေဆုတ်လိုက်ပြုံလိုက်ရောက်လာတာဖြစ်ပြီးတော့ဒီနှစ်ထဲဂျော်ဂျီယာကိုဝင်လာတဲ့ရုရှားနိုင်ငံသားစုစုပေါင်းကအနည်းဆုံး3,000လောက်ရှိနေပါတယ်။ အခုလိုဝင်ရောက်လာသူတွေနဲ့အတူသူတို့ရဲ့ငွေတွေပါဂျော်ဂျီယာထဲကိုရောက်လာတာဖြစ်ပြီးတော့ဧပြီကနေစက်တင်ဘာလအတွင်းရုရှားကနေဂျော်ဂျီယာဘဏ်တွေလွှဲခဲ့တဲ့ငွေကဒေါ်လာသန်း1000ကျော်ပိုရှိပြီးဒါကမနစ်ကထက်50လောက်များနေတယ်လို့ဂျော်ဂျီယာဘဟုဘဏ်ကပြောပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအာဖဂန်နစ္စတန်နိုင်ငံကိုစိတ်ပျက်ပွေရအရလို့ပြောဆိုခဲ့တဲ့အပေါ်တာလီဘန်တွေကပြင်းပြင်းထန်ထန်ဝေဖန်တုံ့ပြန်လိုက်ပါတယ်။ဒီလိုပြောဆိုတာဟာသူတို့ရဲ့စိတ်မသက်မသာဖြစ်မှုမနာလိုမှုတွေကနေပေါ်ထွက်လာတဲ့စကားဖြစ်တယ်လို့စနေနေ့ကကဘူးမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတာလီဘန်ပြောရေးဆိုခွင့်ရှိသူဇဗီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောကြနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကယ်လီဖိုးနီးယားပြည်နယ်မှာအာဖဂန်စစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့တွေ့ဆုံစဉ်မှာအာဖဂန်ကိုစိတ်ပြက်ဖွယ်ရအရက်လို့ပြောဆိုခဲ့တာဖြစ်ပါတယ်။တာလီဘန်ပြောရေးဆိုခွင့်ရှိသူကတော့အာဖဂန်ကိုတာလီဘန်တွေပြန်လည်သိမ်းပိုက်ပြီးနောက်ငြိမ်းချမ်းတည်ငြိမ်မှုရှိကြောင်းနဲ့အာဖဂန်ပြည်သူတွေဟာသူတို့ရဲ့နေစဉ်ဘဝတွေကိုပုံမှန်ဖျက်ဆီးနေကြတယ်လို့လည်းပြောဆိုပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကအာဖဂန်ကနေအမေရိကန်ဥဆောင်တဲ့နေတိုးတပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။အာဖဂန်ကိုအမေရိကန်ဥဆောင်တဲ့တပ်တွေ2000ခုနှစ်ကတည်းကစတဲ့ဝင်ရောက်တိုက်ခိုက်ခဲ့သိမ်းပိုက်ခဲ့တာဖြစ်ပြီးအမေရိကန်သမိုင်းမှာအကြဆုံးစစ်ရေးအရဝင်ရောက်ဆောင်ရွက်မှုဖြစ်ပြီးခံမှန်းချေအမေရိကန်ဒေါ်လာတန်ပေါင်း2တန်းကုန်ကျခဲ့တယ်လို့ Brown Tech သူကခံမှန်းတွက်ချက်ထားပါခင်ဗျာ
VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American နဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျရုတင်ဆောင်ထားတဲ့ဒုံးပြန်တစင်းကိုစနေနေ့မှာဆန်းသက်လွတ်တင်ခဲ့တယ်လို့အီရန်တော်လိုင်းအဆောင်တက်ရဲ့ပြောကြားချက်ကိုအီရန်ဆိုးရရဲ့ IRNA သတင်းမှာဖော်ပြထားပါတယ်။ကမ္ဘာပတ်လမ်းတွေကိုဂျူရုတွေလွတ်တင်ရမှာတုံးတဲ့တာဝဲပြစ်ပဲထင်းတက်ဒုံးစနစ်ဤပညာဟာနျူကလ িয়ার ထိပ်ပုတ်တက်ဒုံးကြီးတွေအတွက်ပါတုံးနိုင်တဲ့အတွက်အခုလိုလှုပ်ဆောင်မှုကအမေရိကန်ကိုစိုးရင်လာစေတာဖြစ်ပါတယ်။ဒါပေမဲ့အီရန်ဆိုးရကတော့ဒီလိုတုံးဖို့ရည်ရွယ်ချက်သူတို့မှမရှိဘူးလို့အမြဲညင်ပါတယ်။ဂျော်ရုတင်ဆောင်ထားတဲ့ဒုံးမြန်ဟာအခဲလောင်စာဆုံးအင်ဂျင်တက်ဒုံးမြန်ဖြစ်ပြီးတော့ဒါဟာပရမဆုံးစမ်းသပ်မှုဖြစ်တယ်လို့လုံးဝအောင်မြင်မှုရှိတယ်လို့လည်းသတင်းမှာဖော်ပြပါတယ်။ပေါင်180ကျော်လေးတဲ့ဂျော်ရုကိုကဘာမြေပြင်ကမိုင်300ကျော်ကကဘာပတ်လမ်းနဲ့ရောက်အောင်အဆင့်30နဲ့ပြစ်လွှတ်ရတဲ့အီရန်ထုတ်ဂဲဟမ်တရာဒုံးပြန်ကိုပရမဆုံးစမ်းသပ်အောင်မြင်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီဒုံးပြန်ကိုထုတ်လုပ်တဲ့အီရန်တော်လိုင်းအဆောင်တရဲ့အာကာသစူးစမ်းရေးဌာနအကြီးအကဲကဒါကိုအီရန်ဆက်သွယ်ရေးဌာနအတွက်အီရန်ရဲ့နဟစ်ဆက်သွယ်ရေးဂျိုးရုလွှတ်တရမှာသုံးမယ်လို့ပြောပါတယ
်။အီဂျစ်နိုင်ငံမှာတနင်္ဂနွေနေ့စတင်ကျင်းပမယ် COP27 ရာသီဥတုဆိုင်ရာကမ္ဘာထိပ်သီးအစည်းအဝေးကျင်းပမယ်ရှရမ်အယ်ရှတ်မြို့မှာတင်းကြပ်ကတ္တမှုတွေလှုပ်ထားတဲ့အတွက်ဆန္ဒပြတောင်းဆိုတာတွေကိုလှုပ်ဖို့မလွယ်ဘူးလို့ရာသီဥတုအရေးလှုပ်ရှားသူတွေကပြောဆိုပါတယ်။အီဂျစ်နိုင်ငံမှာဆန္ဒပြတာတွေကိုလုံးဝနှိပါပိတ်ပင်ထားပြီးရာသီဥတုအရေးဆန္ဒပြသူတွေအတွက်သီးသန့်နေရာတွေကိုသတ်မှတ်ပေးထားပါတယ်။ဒါပေမဲ့ဒီနေရာတွေဟာဘယ်နှားမှာလဲဆိုတာဘယ်သူမှတိတိကျကျမသိရဘဲဆန္ဒပြဖို့ခွင့်ပြုချက်ကိုလည်း36နာရီကြိုတင်ယူရမယ်လို့သတ်မှတ်ထားပါတယ်။မြို့ရင်းခရီးသွားလုပ်ငန်းလုပ်ကိုင်သူတွေကိုအိမ်ပြန်ခိုင်းထားပြီးဆက်လက်လုပ်ကိုင်ဖို့လိုအပ်သူတွေကိုအထူးလုံခြုံရေးကပ်ပြားတွေထုတ်ပေးထားပါတယ်။အပန်းဖြေလာရောက်သူတွေလည်းလုံခြုံရေးဂိတ်တွေကနေလက်ပြန်ကြရပါတယ်။ဟိုတယ်ကတွေလည်းဆယ်စားလောက်တက်သွားခဲ့ပါတယ်။ကုလသမဂ္ဂကနေ့စဉ်ကြီးမှုကျင်းပခဲ့တဲ့ဒီရာသီဥတုဆိုင်ရာကမ္ဘာထိပ်သီးညီလာခံကျင်းပရာနေရာမှာကမ္ဘာအရက်ရက်ကရာသီဥတုအရေးလှုပ်ရှားသူတွေစုယုံရောက်ရှိလာပြီးဆန္ဒပြတောင်းဆိုလေးရှိပါတယ်။ပြီးခဲ့တဲ့နှစ်ကတော့စကော့တလန်နိုင်ငံဂလာစကိုမြို့မှာကျင်းပခဲ့တဲ့ COP26 တုန်းကလူတသိန်းလောက်ချီတဲ့ဆန္ဒပြခဲ့ပါတယ်။ဒီနှစ်မှာတော့အီဂျစ်မှာတော့စန့်ကျင်ဘက်အခြေအနေတွေဖြစ်နိုင်တယ်လို့ရာသီဥတုအရေးလှုပ်ရှားသူတွေကပြောဆိုထားပါတယ်။
ရွှေပြောင်းချေချာသူတွေကိုကယ်ဆယ်လာတဲ့သင်းမောတွေကိုအီတလီကသူ့စိတ်ကမ်းမှာကတ်ခွန့်မပေးသေးတဲ့အတွက်ဒုက္ခသည်1100လောက်ပင်လယ်ပြင်ထဲမှာဆောင်ဆိုင်နေရပါတယ်ဒုက္ခသည်300လောက်ကိုတင်ဆောင်လာတဲ့ဂျာမနီသင်းမော2ဆင့်ဟာစနေနေ့ကဆစ်စလီအရှိတ်ကမ်းလွန်ပင်လယ်ပြင်မှာဆောင်ဆိုင်နေရတာဖြစ်ပြီးတော့သင်းမောတစ်ဆင့်အတွက်ကမ်းကတ်ခွန့်ရထားပေမဲ့နောက်တစ်ဆင့်အတွက်တော့ကတ်ခွန့်ရမရမသိရသေးပါဘူးအီတလီကလက်ရာဆွနဲ့ဥဆောင်တဲ့အစိုးရကလူသားဆန္ဒမှုဆိုင်ရာကယ်ဆယ်ရေးသင်္ဘောတွေကန့်ကွက်ခွင့်ပိတ်ပင်ဖို့အတွက်ဆုံးဖြတ်ထားတဲ့အတွက်သူတို့ရဲ့အခြေအနေဟာမရေမရာဖြစ်နေစေပါဥရောပကလူသားဆန္ဒမှုအကူအညီပေးအဖွဲ့တွေတကယ်တင်ထားတဲ့ဒုက္ခတွေ1100ကျော်ဟာမြေထဲပင်လယ်ထဲကသင်္ဘော၄ဆင့်ပေါ်မှာရှိနေပါတယ် ဲ့ဒီထက်ကပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ခရဲကတင်မောရီနဲ့ကဲလာတဲ့ဒုက္ခသက်တချို့ရဲ့အခြေအနေဟာကိတ်ကိုဆိုးဝါးနေတာလည်းဖြစ်ပါတယ်။အီတလီရေးပိုင်းနဲ့ထက်ရောက်နေတဲ့ဂျာမနီလူသားစာနာမှုအကူအညီပေးရေးအဖွဲ့ရဲ့တင်မော20နဲ့ကကန်ကခွင့်ရထားတဲ့ Humanity One တင်မောပေါ်မှာဒုက္ခတွေက200နီးပါးပါပါတယ်။အဲ့ဒီကကလေးငယ်တွေနဲ့ဆေးကုသမှုလိုအပ်နေသူတွေအတွက်ပဲကန်တက်ခွင့်ကိုပေးထားပါတယ်။နောက်တစ်စင်းဖြစ်တဲ့ဒုက္ခတွေ100နီးပါးပါတဲ့တင်မောအတွက်တော့အကြောင်းမပြန်သေးပါဘူး။ဂျမနီနဲ့ပြင်သစ်တို့ကဒုက္ခသည်တွေတဲကတချို့ကိုသူတို့လက်ခံမယ်လို့ပြောကြခဲ့တဲ့နောက်အီတလီကတင်မောတဆင်းကိုကန့်ကတ်ခွင့်ပေးခဲ့တာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံမြောက်ဘက်ကအမရစာမြို့မှာဟိန္ဒူအစွန်းရောက်ဘာသာရေးခေါင်းဆောင်တူကိုဘာသာရေးယုံကြည်မှုအပေါ်စော်ကားတယ်လို့ဆွဆွဲပြီးတောက်ကြနေတော့ကတနတ်သမားတူကပြစ်ခတ်ခဲ့တဲ့အတွက်သေဆုံးသွားပါတယ်။ဟိန္ဒူရှက်ရှင်နာအခြေခံဝါဒီဘာသာရေးအုပ်စုတစ်ခုရဲ့ခေါင်းဆောင်ဖြစ်တဲ့အသက်58နှစ်အရွယ်စတီယာဆူရီကိုစစ်ဘာသာဝင်တို့ရဲ့အထွတ်အမြတ်ထားရာရွှေကျောင်းတော်အနီးမှာတနတ်သမားကပြစ်ဒဏ်ခဲ့ပါတယ်။တနတ်သမားရောက်လာပြီးလူများရှိမှပဲအချက်ပေါင်းများစွာပြစ်ခတ်ခဲ့တယ်လို့ရဲအရာရှိအရန်ပယ်စင်းက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။တနတ်သမားဟာလိုင်စင်နဲ့ကိုင်တဲ့တနတ်နဲ့ပြစ်ခတ်ခဲ့တာလို့ရဲတွေကလည်းပြောဆိုပါတယ်တနတ်သမားကတော့ရဲတွေကဖမ်းဆီးထားပါတယ်ဒေသဆိုင်ရာသတင်းဌာနတွေရဲ့ပြောဆိုချက်တွေအရအသက်ခံရသူဆူရီဟာရဲတွေကအကာအကွယ်ပေးခံထားရသူဖြစ်ပြီးစစ်ဘာသာဝင်တွေကသူတို့ရဲ့ယုံကြည်မှုကိုစော်ကားတဲ့အတွက်သူ့ကိုစိတ်ဆိုးဒေါသထွက်နေကြတယ်လို့ပြောဆိုပါတယ်သူဟာစစ်ဘာသာဝင်အမျိုးသမီးတူကိုစော်ကားပြောဆိုမှုနဲ့2020ခုနှစ်ကလည်းအဖမ်းခံခဲ့ရဘူးပြီးပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းတစ်ကြိမ်အဖမ်းခံခဲ့ရဘူးပါတယ်ခင်ဗျာ
တင်ငွေနေနေမနေခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုကျွန်တော်တို့ထုတ်လွှင့်มาဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မှာလက်နက်တွေဖမ်းမိတယ်လို့ဆိုပါတယ်ထိုင်းလာအိုနဲ့ဒီမြန်မာနိုင်ငံတွေကိုနယ်စပ်ဖြတ်ကျော်ပြီးတော့လက်နက်ပို့ဆောင်ရောင်းချနေတဲ့မှောင်ခိုးဂိုင်းတွေကိုနှိမ်နေတဲ့ရဲတပ်ဖွဲ့ကနေထိုင်းနိုင်ငံသားတဦးနဲ့လက်နက်တွေကိုမဲဆောက်မြို့မှာဖမ်းမိခဲ့ပါတယ်မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့မဲဆောက်မြို့ကနေအိမ်တအိမ်ကိုဝင်ရောက်စီးနှင်ရမှာတနတ်မျိုးစုံအလက်60နီးပါးကိုဖမ်းမိခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ဗျာ
မြန်မာနိုင်ငံနဲ့နေဆက်မြို့ဖြစ်တဲ့မဲဆောက်မြို့ကအင်ထရာခီရီလန်ဘတ်နိုင်ဖန်ရက်ွက်ထဲကထိုင်းလူမျိုးပိုင်နေအိမ်တအိမ်ကိုနိုဝင်ဘာလ5ရက်နေ့စနေနေ့ကမြို့တာဝန်ရှိသူတွေနဲ့အတူရဲနဲ့စစ်တပ်ပူးပေါင်းရှာဖွေတာမှာလက်နက်59လက်နဲ့အတူထိုင်းနိုင်ငံသားတအုပ်ကိုဖမ်းမိခဲ့ပါတယ်။ရှာဖွေရေးကိုမဲဆောက်မြို့ပိုင်နိုင်စုံချိုင်းကိုယ်တိုင်ဦးဆောင်ခဲ့တာဖြစ်ပါတယ်။တိုင်ကြားတဲ့အတွက်နယ်မြေရဲတပ်ဖွဲ့နဲ့ထိုင်းစစ်တပ်ပူးပေါင်းအဖွဲ့တွေကဝင်ရောက်ရှာဖွေခဲ့ကြတာပါ။ဖမ်းမိတဲ့တနတ်တွေဟာတရားဝင်လိုက်စင်ရှိတဲ့တနတ်တွေဖြစ်တယ်ဆိုပြီးပိုင်ရှင်ဖြစ်တဲ့ထိုင်းနိုင်ငံသားကထွက်ဆိုခဲ့ပေမဲ့လက်နက်အားလုံးကိုရဲစခန်းပို့ပြီးအသေးစိတ်စစ်ဆေးမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လက်နက်မှောက်ကိုခိုင်းတွေကိုဖော်ထုတ်ဖမ်းဆီးနေတာဖြစ်တယ်ဆိုပြီးထိုင်းရဲချုပ်တော့ဆော့စွန်ဝီမွန်ကသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။တော့ခက်ခရိုင်ဝေလာမှာဒီပုံစံပေါ့ပါလို့မိုင်းမရှိဘူး။ယုတ်လဲ့ပဲလေ။คือมันยังไม่ได้จบตรงนี้เพราะว่าพี่ก็บอกแล้วว่าเรายังไม่ได้
ကျွန်တော်တို့အနေနဲ့လက်နက်မှောင်ကိုခိုင်းတွေကိုစုံစမ်းဖော်ထုတ်ဖမ်းဆီးနေပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့ဖော်ထုတ်ချက်တွေကိုတော့အစိုးရတာဝန်ရှိသူတွေထံတင်ပြလုံဆောင်သွားမှာပါဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်။ထိုင်းနိုင်ငံမှာလက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့တရားဝင်လိုင်စင်နဲ့ဝယ်ယူခွင့်တွေကိုချထားပေးပါတယ်။ဒါပေမဲ့လက်နက်မှောင်ကိုခိုင်းတွေကတော့တရားဝင်လက်နက်ဝယ်ယူခွင့်လိုင်စင်တစ်ခုကိုပဲမိတူပွားပြီးတနက်မျိုးစုံဝယ်ယူနေတာတွေ့ရတယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်။တနက်ဝယ်ယူခွင့်လိုင်စင်တစ်ခုကိုမိတူ900လောက်ထိပွားပြီးပီနယ်ရီမှာလက်နက်မှောက်ကိုသမားတွေကလက်နက်တွေဝယ်ယူနေတယ်လို့လည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြပါတယ်။ဒီလက်နက်မှောက်ကိုခိုင်းတွေဟာထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောက်မြို့နဲ့မဲဆိုင်မြို့တွေကနေတဆင့်မြန်မာပြည်ဘက်ကိုရောင်းချနေတာတွေကိုလည်းစစ်ဆေးတွေ့နေရတယ်လို့ထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့လက်နက်မှောင်ကိုသမားတွေစီကလက်နက်တွေဖမ်းမိတာတွေရှိတယ်လို့ပိုင်ရှင်မဲ့လက်နက်တွေလည်းဖမ်းမိတာတွေရှိနေပါတယ်ရှင်
။ထိုင်းနယ်စပ်ကဒီ VOA သတင်းတော်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။သွားရရှင်များခင်ဗျာ။ကဘာကြီးမှာပြဿနာအတက်ဆုံးကတော့ ပလတ်စတစ်အမှိုက်တွေပဲဖြစ်ပါတယ်အဲ့တော့ဩစတြေးလျနိုင်ငံမှာတစ်ခါသုံးပလတ်စတစ်အသုံးပြုမှုတားမြစ်တဲ့အစီအစဉ်တရက်ကိုအရှိန်မြှင့်လှုပ်ဆောင်လာပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့စွန့်ပစ်ပစ္စည်းနှဲပေါင်းအောင်ကြိုးပမ်းမှုတစ်စိမ့်တစ်ပိုင်းအဖြစ်နဲ့ဇွန်လကလေးကနေပလတ်စတစ်အိတ်သုံးဆွဲမှုတားမြစ်ထားတဲ့လူဦးရေအများဆုံးနေထိုင်တဲ့ဒီ New South Wales ပြည်နယ်မှာနောက်ထပ်ကန့်သတ်ချက်တွေကိုတိုးမြှင့်လိုက်ပါတယ်ဆစ်ဒနီမြို့ကနေဖေးမာစာပေးပို့တဲ့ဒီသတင်းလွှာကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
Australian နိုင်ငံ New South Wales ပြည်နယ်မှာဇွန်ခင်းထားအချိုးရေးတောက်တဲ့ပိုက်နဲ့ plastic လုံးလေးတွေပါတဲ့ခေါင်းချော်ရင်အပါဝင် plastic အသုံးဆောင်အတော်များများကိုမသုံးဆွဲဖို့အတွက်တားမြစ်လိုက်ပါတယ
် Single-use plastics are filling our environmentAnd killing our wildlife. That's why certain single-use plastics are being banned in New South Wales from November 1st.
The carbon plastic ပစ္စည်းတွေကဝင်းကျင်မှာပြည်နေပြီးကျမတို့ရဲ့တော်ရိုင်းသဘာဝကိုဖျက်ဆီးနေပါတယ်။ဒါကြောင့် New South Wales မှာနိုဝင်ဘာ1ရက်ကစပြီးတခါသုံးပလတ်စတစ်တွေမသုံးဖို့ပိတ်ပင်တာပါ။ပလတ်စတစ်မသုံးဘဲတခြားပစ္စည်းကိုပြောင်းသုံးကြပါ
။ New South Wales ပြည်နယ်ရင်ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေရော့သွားအောင်လုပ်တဲ့လှုပ်ရှားမှုမှာပလတ်စတစ်အိတ်ကြောင့်အသက်မရှူနိုင်ဖြစ်နေတဲ့လက်တကောင်ရဲ့ပုံတွေကိုတွေ့နိုင်ပါတယ်။တဘာဝဝင်းချင်တဲ့အမွေးနှစ်ဆိုင်ရာဝန်ကြီး James Griffin ကစက်တင်ဘာလမှာထုတ်ပြန်တဲ့ကြေညာချက်မှာတော့အခုလိုတားမြစ်ပိတ်ပင်မှုဟာတစ်ခါတုန်းပလတ်စတစ်အစားတခြားပစ္စည်းတွေကိုအကြီးအကျယ်ပြောင်းလဲသုံးဆဖို့လှုပ်ဆောင်မှုရဲ့အစပဲရှိသေးတယ်လို့ပြောပါတယ်။ဒါဟာလာမယ့်အနှစ်20အတွင်းပလတ်စတစ်ပစ္စည်းပေါင်း 1.8 ဘီလီယံလောက်အမိုက်ပုံတဲ့ကိုရောက်မလာအောင်လုပ်နိုင်မယ်လို့လည်းသူကခံမှန်းပါတယ်။ Queensland နဲ့ Victoria ပြည်နယ်အာဏာပိုင်တွေကလည်းရှစ်နှစ်မှာအလားတူတားမြစ်ချက်တွေထုတ်ပြန်ဖို့ရှိနေပါတယ်။တဘာဝဝင်းချင်အရေးဆောင်ရွက်နေသူတွေကတော့အခုလိုဥပဒေတွေပြဋ္ဌာန်းတာကိုကြိုဆိုခဲ့ကြပေမဲ့အခုတည်းပိုးပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောပါတယ်။ Australia အနော်ဝင်းချင်ထိန်းသိမ်းအဖွဲ့ AMCS က Shane Kako ကတော့recycle လို့ခေါ်တဲ့ပစ္စည်းတွေပြန်ပြီးအသုံးပြုမှုကိုတိုးတက်အောင်လုပ်ဖို့လည်းလိုအပ်တယ်လို့ VOA ကိုပြောပါတယ
် Every wrap pack and snack at a supermarket these days is covered in plastic. We can get rid of some of those single use plastics that are highly littered and regularly ending up in our oceans like cups and straws and takeaway containers.
ခုခေတ် supermarket တွေမှာအစားအသောက်ပစ္စည်းတွေကို plastic တွေနဲ့ထုတ်ပိုးလာကြပါတယ်တခါတုန်း plastic ပစ္စည်းတွေကခွက်သေးအချိုးရီတောက်တဲ့ပိုက်တွေဘူးတွေနဲ့ plastic အိတ်လိုပစ္စည်းတွေဟာပင်လယ်သမုဒ္ဒရာထဲပဲရောက်သွားပြီးအမှိုက်ဖြစ်သွားတဲ့အတွက်အချို့ကိုမသုံးမှုဖယ်ရှားပစ်နိုင်ပါတယ်။ဒါဟာတကယ့်ကိုအရေးကြီးပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအရာရာတိုင်းကိုပလတ်စတစ်နဲ့ပဲထုတ်ပိုးနေကြတော့ပြန်လည်အသုံးပြုဖို့ထိထိရရမလုပ်နိုင်တော့ပဲဒီအမှိုက်တွေကမြေဖို့တာဒါမှမဟုတ်သမုဒ္ဒရာတွေထဲမျောပါတာမျိုးနဲ့ပဲအဆုံးသတ်ရလေရှိပါတယ်
။ New South Wales ပြည်နယ်ကပိတ်ပင်မှုတွေထဲမှာတစ်ခါသုံးပလတ်စတစ်ပိုက်တွေဇွန်ခရင်ဓာတ်နဲ့ခွက်တွေပါဝင်ပါတယ်။လူရည်ထူးတက်တဲ့ဒီပြည်နယ်ရင်ထုတ်ပြန်တဲ့ဒီတားမြစ်မှုအစ်စ်ထဲမှာအစားအစာထက်ပေါ်လီစတိုင်ရင်ဖော်ဘူးတွေလည်းပါတယ်လို့မျက်နှာကိုနဲ့သဘင်အတွက်ထုတ်လုပ်တဲ့မိုက်ခရိုပလတ်စတစ်အလုံးလေးတွေထည့်ထားတဲ့ပစ္စည်းတွေလည်းပါပါတယ်ဒီတားမြစ်ချက်တွေကိုချိုးဖောက်တဲ့လုပ်ငန်းရှင်တွေဟာဒေါ်လာတောင်းနဲ့ချီဒဏ်ဝင်ဆောင်ရနိုင်ပါတယ်ဩစတြေးလျနိုင်ငံမှာလက်ရှိပလတ်စတစ်ထုတ်ပိုးမှုအလုံးရဲ့16ရာခိုင်နှုန်းကိုပဲပြန်သုံးနိုင်သေးတာကြောင့်သတ်မှတ်ချက်80ရာခိုင်နှုန်းပြည့်ဖို့အတွက်အများကြီးလိုနေသေးတာပ
ါ။တဘာဝပွန်းကျင်ကိုဘယ်လိုထိန်းသိမ်းသင့်တယ်လဲဆိုတဲ့အကြောင်းအရင်းနဲ့ပတ်သက်လို့ဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်။ပြိပကအကျန်းဖက်မှုတွေကြောင့်စိတ်တန်ရာရနေတဲ့ကလေးငယ်တွေအကြောင်းနဲ့ပတ်သက်ပြီးဒုအတန်အစည်းအဝေးမှာတင်ဆက်ထားတာကိုနားဆင်နိုင်ပါပြီဗျာ။
လုံးမလို့ပါနဲ့တော်တော်တော့အဲ့လိုမလို့ပါနဲ့ဆိုပြီးတော့အဲ့ဒီတိတ်သွားတဲ့ကလေးမအလောင်းလေးနဲ့သူရှိခိုးအဲ့လိုမျိုးပေါ့နော်ဆက်ဆက်ဆက်ဆက်တော်ပြီးတော့တော်တော်အဲ့လိုမလို့ပါနဲ့ကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးအဲ့လိုမျိုးတော့ဖြစ်နေသူကြည့်ရတာတော်တော်ဟိုမိကကြောင်နေနေတော့မကြည့်ရဘူးကိုရဲ့သူဖြစ်နေတဲ့ပုံစံအရပေါ့နော
်စစ်ကြအာနာတိန်လိုက်ကလေးကမြန်မာနိုင်ငံတဝန်းဖြစ်ပေါ်နေတဲ့တေကျေပျက်စီးမှုတွေကြောင့်အရွယ်ရောက်ပြီးသူတွေမှာတော့စိတ်တန်ရာရကြရပါတယ်ဒီလိုဆိုရင်ကလေးငယ်တွေမှာသူတို့ကြုံရတာကိုကင်တွဲဖြေရှင်းနိုင်ဖို့ဘလောက်ခက်နေမလဲဆိုတာတွေးကြည့်ပါမြန်မာနိုင်ငံကပြည်ပခါတွေကြောင့်နေရစွန့်ခွာရသူတွေထဲမှာလည်းကလေးက40ရာခိုင်နှုန်းဖြစ်တယ်လို့စေတက်ချေရန်ကခံမှန်းပါတယ်ဒါအပြင်မြို့ပေါ်မှာနေတဲ့ကလေးတွေကိုတော့အကြမ်းဖက်မခံရအောင်အကာအကွယ်မပေးနိုင်တော့ပါဘူးမင်္ဂလာပါရှင် မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heroin တဲ့တို့ကတင်ဆက်ကြားဖြစ်ပါရစေ။ဒို့အတန်ရဲ့ဒီတစ်ပတ်ဆောင်းပါးကိုတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့အဖွဲ့သားတွေကတင်ဆက်ပေးမှာဖြစ်ပါရစေ။ဒီဆောင်းပါးမှာလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ပြည်ရဲ့နှစ်ဧပြီလမှာတော့အသက်9နှစ်အရွယ်မောင်ဖြူဖွေးရဲ့ကဘာငယ်လေးဟာအစစ်စစ်မှောင်မှောင်ပြိုကွဲသွားခဲ့ရပါတယ်။အဲဒီနေ့ကဖခင်ဖြစ်သူကိုသူ့ရှေ့မှာရင်ရိုက်နှက်ဖမ်းဆီးသွားတဲ့မြင်ကွင်းကိုကိုယ်တိုင်ကြုံတွေ့လိုက်ရတာပါ။သူ့မေဒေါက်တာနေဝေကဒုအတန်ကိုအဲဒီနေ့ဖြစ်စဉ်အကြောင်းပြန်ပြောင်းပြောပြခဲ့ပါတယ်။အိ
မ်မလာဖမ်းတော့ကသူ့ရဲ့အရင်နေရတဲ့ရှင်
။အိမ်မလာဖမ်းတော့ကသူ့ပဲအရင်မြင်ရတယ်ရှင်။သူနဲ့သူ့ဖေနဲ့ရေချိုးပြီးအပြင်မှာထွက်နေတဲ့အချိန်မှာပေါ့ကျမကအနောက်မှာရေချိုးနေတဲ့အချိန်မှာခလီလေးကသူ့အဖေကိုဖမ်းသွားတာသူတွေ့တယ်သူတွေ့တော့အဖေကိုလက်ထိတ်ခတ်ပြီးတော့ပေါ့နော်ဖမ်းပြီးတော့သူ့အဖေကိုရိုက်နေတယ်တဲ့ဖေဖေကိုရိုက်နေတယ်ဟိုမှာစစ်သားတွေတဲ့အဲ့လိုပြောတယ
်ဒါနောက်တယောက်ဖြစ်တဲ့မောင်ဖြူဖွေးရဲ့အဖေဦးစောစောဟာပုံမှန်905ကနဲ့တရားစွဲခံရပြီးထောင်ဒဏ်2နှစ်ချခံခဲ့ရပါတယ်သူကဘေးအကျဉ်းတောင်မှာ9လအကျဉ်းကျခံရပြီးလူရဲမစေခင်မှာပြန်လွတ်ခဲ့ပါတယ်။ဒီတော့တွင်မှာမောင်ဖြူပွေးတယောက်များစွာငိုခဲ့ရပြီးအဖေကိုတန်းတန်းတတမျောနေတဲ့အကြောင်းမိခင်ဖြစ်သူဒေါက်တာနေဝေကအခုလိုပြောပြပါတယ
်။တတအရန်မားနေဖြစ်ပြီးလို့ဆို
တာ။တတအရန်လွမ်းနေဖေဖေကိုဆိုပြီးတော့နေတိုင်းလိုလိုပြောတယ်ပေါ့နော်။အဖေကိုလွမ်းနေစိတ်တန်ရာကသူ့မှာရှိနေတာ။တခြားမိသားစုတွေပေါ့နော်။အဖေနဲ့ဆိုင်ငယ်စီးသွားတာမျိုးဖြစ်ဖြစ်တွေ့ရင်တတဖေဖေနဲ့ဒီလိုဆိုင်ကယ်စီးပြီးသွားချင်တယ်လို့ပြောတယ
်စစ်တပ်အာဏာသိမ်းလိုက်ခရေးကကြုံတွေ့ရတဲ့အကြမ်းဖက်မှုတွေကြောင့်မောင်ဖြူဖွေးလိုပဲစိတ်သက်တန်ရာရတဲ့ကလေးများစွာရှိနေပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ထားချက်အရပြည်ပခအတွင်းအသက်ခံရတဲ့ကလေးကလည်းအနည်းဆုံး239ဦးရှိပါတယ်မကြသေးခင်ကစကိုင်းတိုင်းဒီပေးရင်နယ်တွေကလက်ရကုံကြီးရွာရဲ့ကျောင်းတကျောင်းပေါ်စစ်တပ်ကဒေချောင်းတိုက်ခတ်မှုလုပ်ခဲ့တဲ့တွေးပြဖို့ဖြစ်ရတဲ့အတွက်မှာအနည်းဆုံးကလေး6ဦးသေဆုံးခဲ့ပါတယ်ဒီကလေးငယ်တွေသေဆုံးမှုကနိုင်ငံတကာအတိုင်းအဝိုင်းကိုအံ့ဩတုန်လှုပ်စေခဲ့ပါတယ်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးဥပဒေတွေမှာတော့နိုင်ငံသားအနေနဲ့ကလေးတွေကိုကာကွယ်ပေးထားသလိုကလေးငယ်တွေဟာထိခိုက်လွယ်တဲ့အတွက်အထူးအကာအကွယ်ပေးထားပါတယ်ဒါပေမဲ့လည်းမြန်မာကလေးငယ်တွေကတော့အကြမ်းဖက်မှုနဲ့အနှိတ်ထယုံတွေကနေအကာအကွယ်မဲ့နေသေးပါပြီးရတဲ့နှစ်စက်တင်ဘာလကတနင်္သာရီတိုင်းလောင်းလုံးမြို့နယ်ကပောက်ကွဲမှုတစ်ခုအတွင်းသူ့ဆွေမျိုးတွေအသက်ခံရတာကိုအသက်9နှစ်အရွယ်မောင်ကန်ကောင်းမြင်ခဲ့ရပါတယ်ရကျွေးအုပ်ချုပ်ရေးမှူးတူးကိုဦးတည်တိုက်ခိုက်တဲ့ဘုံပောက်ကွဲမှုမှာစေကျော်တက်မင်းကလေးငယ်တဦးနဲ့အမျိုးသမီးကြီးတဦးသေဆုံးခဲ့ပါတယ်ပောက်ကွဲမှုဖြစ်ဖြစ်ချင်းမောင်ကန်ကောင်းဖြစ်သွားတဲ့ပုံစံကိုသူ့မိခင်ဒေါက်ဖြူတီကအခုလိုပုံဖော်ပြောပြပါတယ်
။သူ့အဲ့ချိန်မှာသူ့မိရတော့လေကိုကိုလည်းဘယ်လိုပြောမလဲ။သူ့တားလေးချီရချီရရုတ်တရက်ကိုအဲ့လိုမျိုးကလေးတအားတောက်နေတော့တုံယုံပြီးတော့အဲ့လိုမျိုးလေးဖြစ်နေတဲ့အချိန်မှာကိုကအဲ့လိုချီရတော့ဘာမှဖြစ်တော့မရှိတာဘာမှဖြစ်တော့ဘူး။အဲ့လိုမလို့ပါနဲ့တပတ်တို့အဲ့လိုမလို့ပါနဲ့ဆိုပြီးတော့ဒီအဲ့ဒီပြေးသွားတဲ့ကလေးမအလောင်းလေးလည်းသူရှိခိုးအဲ့လိုမျိုးပေါ့နော်ဆက်တော့ပြီးတော့တပတ်တို့အဲ့လိုမလို့ပါနဲ့ကြောက်တယ်ဆိုပြီးအဲ့လိုမျိုးဖြစ်နေတယ်။သူ့ကြည့်ရတာတော်တော်ဟိုမိကက်ကြမ်းနေတော့မကြည့်ရဘူးကိုရဲ့သူဖြစ်နေတဲ့ပုံစံအရပေါ့နော်
။အဲ့ဒီလို PDF ကစစ်တပ်ထောက်ခံသူဒါမှမဟုတ်တရင်ပေးလို့ဆွဆွဲတက်ခတ်မှုတွေထဲမှာအသက်ခံရတဲ့ကလေးတွေရှိတယ်လို့မျက်မြင်တွေ့ခဲ့ရတဲ့ကလေးတွေလည်းရှိပါတယ်။အခုဖြစ်ရအပေါ်ဝင်လောင်းလုံးမျိုးနယ်တစ်ခုထဲမှာလည်းတက်ခတ်မှု၃ခုအတွင်းကလေး၃ခုတည်ဆုံးခဲ့တာပါ။ဒီလိုမျိုးဖြစ်စဉ်တွေအပေါ်ဝင်ကလေးတငယ်တွေအပေါ်ပြုမှုဆက်ဆံရမယ့်မူဝါဒတွေလိုက်နာရမယ့်စည်းမျဉ်းတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကချမှတ်ထားတာတွေရှိပြီးပြည်သူ့ကာကွယ်ရေးတပ်တွေအနေနဲ့အဲ့ဒီအချက်တွေကိုလိုက်နာဆောင်ထင်းကြဖို့အမြဲတိုက်တွန်းနေတယ်လို့လောင်းလုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ဦးဟိန်ထက်ကဆိုပါတယ်ကျွန်တ
ော်တို့လောင်းလုံးမြို့နယ်မှာဆိုရင်ဟိုဒီလိုဖြစ်စဉ်တွေကျွန်တော်တို့ဟိုအထူးသဖြင့်ဒီပဋိပက္ခအတွင်းမှာပေါ့လေအာကလေးတွေတိတ်ဆုံးမှုဆိုတဲ့အခြေအနေမျိုးတွေကျွန်တော်တို့ကြုံရတဲ့ဟာမျိုးတွေရှိတယ်ပေါ့လေအဲ့တော့ဒီလိုအခြေအနေမျိုးတွေဆိုရင်လည်းအဲကျွန်တော်တို့ သက်ဆိုင်ရာကာကွယ်ရေးတပ်ဖွဲ့တွေနဲ့ကျွန်တော်တို့ချိတ်ဆက်ပြီးတော့ဒီလိုဖြစ်စဉ်တွေကိုတာဝယူတာဝခံရှိရှိဟိုတာဝယူဖို့ဆိုတဲ့ဟာမျိုးတွေပေါ့လေဆိုတော့သူတို့ရည်ရွယ်ချက်ရှိရှိရတော့မဟုတ်ဘူ
းကလေးသူငယ်ထိခိုက်မှုအပါအဝင်နိုင်ငံတကာစံနှုန်းတွေကိုမလိုက်နာတဲ့တပ်ဖွဲ့ဝင်တွေနဲ့တပ်ဖွဲ့ဥဆောင်သူတွေကိုအရေးယူနိုင်ရေးနဲ့ပတ်သက်ပြီးလက်ရှိချိန်မှာတော့တရားစီရင်ရန်ရာတွေမရှိသေးပေမဲ့မှတ်တမ်းတင်တာမျိုးတွေလှုပ်ဆောင်ထားတယ်လို့ဦးဝင်းထက်ကပြောပါတယ်။ဒဝဲကစစ်တပ်ပြစ်မှတ်တွေကိုတိုက်ခိုက်နေတဲ့ဒေါင်းမင်းစစ်စင်ရဲ့အဖွဲ့တာဝန်ရှိသူရဲဘော်ကြောက်ခဲကတော့ကလေးတငယ်ကိုဝင်ဆောင်နဲ့မတန်ဆွမ်းလူမျိုးထိခိုက်လွယ်တဲ့အုပ်စုဝင်တွေထိခိုက်မှုမရှိအောင်မရှင်ရေးဆွဲခြင်းကလေးကတေချာစီစစ်ပြီးလှုပ်ဆောင်နေတယ်လို့ဆိုပါတယ်။
ပဲဖွက်ကပဲလို့လို့ကျွန်တော်ထင်တယ်ဒီကလေးတငယ်ဆိုတာအင်မတန်မှဒီဟိုနိုင်ငံရဲ့အနာဂတ်ဖြစ်တယ်ပေါ့နောက်တစ်ခုကဒီကျင်းဝရကူကဒီကလေးတငယ်ကိုလုံးဝဟိုချိခိုက်နှချင်အောင်လုပ်တဲ့ဟာတွေကကျွန်တော်တို့ကဘယ်လိုဘယ်လိုမှလက်ခံနိုင်တဲ့အကြောင်းမရှိဘူးကလေးတငယ်ဆိုတာကျွန်တော်တို့ကဟိုဆောက်ရှောက်ရမယ့်သူတွေဖြစ်တယ်ပေါ့နော်သူတို့မှဘာမှဟိုနားမလဲတဲ့ဟိုဖြစ်တဲ့ပြည်ကစင်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒါကြောင့်မို့လို့ဒီလှုပ်တဲ့လှုပ်တဲ့ဒီဤရည်ဖြစ်စီမြည်ရည်ဖြစ်စီအဲ့လိုမျိုးလှုပ်လိုက်တဲ့ဖွဲ့တွေကိုတော့ကျွန်တော်တို့ဟိုရှုတ်ချတယ်ဗ
ျပရိပခဖြစ်ပေါ်တဲ့ဒေသကကလေးတွေဟာမိသားစုဆုံးရှုံးရတာနဲ့အင်ကစွန့်ခွာဖို့ဖိအားပေးခံရတာတွေကြောင့်စိတ်ထန်ရရနိုင်ခြင်းများပါတယ်ဒဝဲကမေတ္တာလဲမိပါမဲ့ခေယာဆိုရင်တိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်ဧပြီလအတွင်းကနေရပြောင်းရွှေ့ခဲ့ရပါတယ်အဲ့ဒီမိပါမဲ့ကလေးခေယာမှာကလေး30နီးပါးရှိပြီးကလေးတွေဟာတိုက်ပွဲရဲ့အနှိဋ္ဌာယုံလက်နက်ကြီးပောက်ပွဲတံတနတ်တံတွေကြားမှာစိတ်ဓာရာတွေနဲ့ရှင်တန်နေရတယ်လို့ဂေဟာရဲ့ဆရာမတယောက်ကပြောပါတယ
်ကလေးနဲ့ရောက်လာနှလုံးထိတာပေါ့နော်နှလုံးရောက်တာအဲ့နံနက်ခြေတောက်နေရတယ်ခြေတောက်လိုက်တာခုနည်းနဲ့အဆင်ပြေလာတယ်နောက်တက်မဲ့တယောက်ကြတဲ့တက်တာသွားတယ်ပေါ့နော်သူကခြေရုံစစ်ခန်းသွားပြတဲ့အခါကျတော့နည်းနည်းလေးအဆင်ပြေလာပါတယ်လို့ဟုတ်ခြေရုံစစ်ခန်းပြတဲ့ဆိုတော့ပြောရဆိုတော့ဒီကလေးမတယောက်လေပြီးတော့လူတွေအကျယ်ကြီးပြောလည်းမရဘူးစိနတ်ဆန်ချမ်းလည်းမရဘူးပြီးတော့ဆိုင်ကတန်ချမ်းလည်းမရဘူးအာစိနတ်ဆန်ချမ်းလိုက်တဲ့အခါကျတော့ကလေးကထန်ငိုလာတာပေါ့နော်ထန်ငိုပြီးတော့လူကြီးစီမှာသွားပြီးတော့အာကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးတော့ထန်ငိုလာပြီးတော့သူ့ရဲ့ခြေတလဲတွေအေးသွားတာပေါ့နော်
ဒီလိုမျိုးပရိပခတွေနဲ့စစ်ပွဲတွေဟာကလေးတွေမှာရေရှည်စိတ်ဓာတ်ရဖြစ်စေတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်ကလေးငယ်တွေဟာစိတ်ဓာတ်ရရစေရဖြစ်ရတွေထက်ကြုံလာတဲ့အခါမှာရုတ်တရက်အရင်ကကြုံမှုတဲ့စိတ်ဓာတ်ရတွေပြန်ပေါ်လာတာဒါမှမဟုတ်မမေ့နိုင်ပဲရေရှည်ခံစားနေရတာမျိုးဖြစ်နိုင်ပါတယ်ကလေးတွေအပေါ်ဘလို့တက်ရောက်မှုတွေရှိနေလဲဆိုတာကိုတော့စစ်ပညာရှင်တဦးကဒုတန်ကိုအခုလိုရှင်းပြပါတယ
်အဓိကတဲ့နေကြခံစားစေဖြစ်တယ်เนี่ย trucks ป่ะเนาะ trucks ไปเรียนป่ะตัวเหมียวไม่ยอมเนาะอ่ะต้องว่าขึ้นล่ะแล้ว fear anxiety ป่ะเนาะซื้อเองตกก็ยังจี้เทเปียวเนาะกว่าบาดันมาไม่เผ็ดอ่ะอจี้ป่ะกว่าเนาะอธีเลี้ฤาแล้วก็ตู้เนี่ยปัดวินจริงตู้จုံตู้อ่ะหลุดเดียวเนี่ยอันนี้ก็ไม่ดูไหนหมู่ตาမျိုးสีเลยป่ะเอาไปอ่ะเนาะ
ปอกกล้วยมูผิดสินเจ้ามีตาสุวินฤาเตซ้องน่ะก็เหมือนละยะได้ลองลงญุ่นเลยก็งาเนี่ยอยู่มองกันก้าวเนี่ยไม่เก่งก็တော့ကလေးတွေမှာအခုလိုမျိုးစိတ်ဓာတ်ရတွေမဖြစ်စေချင်တော့ဘူးလို့ပြောပါတယ
်။ကလေးလေးတွေရဲ့စိတ်ချမှာပေါ့နော်အဲ့လိုစိတ်ချတိုက်ဓာတ်ရရမယ်ဟာလေးတွေတဲ့အဲ့လိုမျိုးမဖြစ်စေချင်ဘူးပေါ့နော်သူတို့ရှိမှလည်းအဲ့လိုလူလည်းမဖြစ်စေချင်ဘူး။ဘသူ့မှလည်းညီမတို့ကလည်းအဲ့လိုမထိစိတ်ချတာတော့အမှန်ပါပဲ။ကလေးလေးတွေကအခုဖြစ်သွားရင်နောက်ထပ်သူတို့မှနောက်ဆက်တွဲရပါနေလေ။အဲ့လိုမျိုးငင်ခဲ့တဲ့ဟာကိုအခုဖြစ်ပြီးဖျောက်လို့မရသေးဘူးပေါ့နော်။ကလေးလေးကငယ်သေးတယ်ဆိုတော့အဲ့လိုကလေးလေးရှိမှအဲ့လိုမျိုးလေးတော့မဖြစ်ဖြစ်ချင်ဘူးဒီမှာအဲ့လိုတော့ပြောစမ
်းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒိုးအတန်အစီအစဉ်ဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်တွင်းထိတ်တန့်မြန်မာနဲ့ကဘာကသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကဘာရက်ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့မြန်မာပြည်တွင်းတင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3249လှမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်တာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်တွင်းသတင်းတွေကိုမတင်ဆက်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အပတ်စဉ်ကဏ္ဍကိုအရင်တင်ဆက်ပါမယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာလိန်တူစုံမဲ့သူတွေကိုဇုံတွဲဖြစ်ကြောင်းအတိအမှတ်ပြုထောက်ခံစာထုတ်ပေးနေပါပြီ။ဒါပေမဲ့လက်ထပ်ထိန်းများတာကိုဥပဒေအရတရားဝင်ခွင့်ပြုသေးပါဘူး။လိန်တူလက်ထပ်တာကိုတရားရုံးနဲ့လွှတ်တော်ကဥပဒေကြောင်းအရလက်ခံဖို့ဘယ်လိုအခြေအနေတွေရှိပါသလဲ။ဂျပန်နိုင်ငံမှာနှစ်ပေါင်း40ဝန်းကျင်နေထိုင်လာခဲ့တဲ့စာရေးဆရာကိုသိန်းတူကျုံနဲ့ဦးတင်မောင်တန်းတို့ဆွေးနွေးထားပါတယ်ခင်ဗျာ။
2015ခုနှစ်မှာဒိုဂျိုကရှီဘူယာခရိုင်မှာလိန်ထူအတွဲတွေကိုအတိအမှတ်ပြုလိုက်တဲ့ကဆိုလို့ရှိရင်ဒိုဂျိုတော့မကြီးတဲ့ဒေသန္တရအာနာပိုင်း200ကျော်ကလိန်ထူအတွဲတွေကိုအတိအမှတ်ပြုပြီးဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုအတိအမှတ်ပြုတာဟာဥပဒေကြောင့်ရတရားဝင်တဲ့အထိပ္ပယ်တော့မဟုတ်ပါဘူး။ကမ္ဘာစီးပွားရေးအကြီးခုနှစ်နိုင်ငံမှာလိန်ထူလက်ထပ်ထိမ်းမြှုပ်မှုကိုအတိအမှတ်မပြုတာဆိုလို့ဂျပန်တိုင်းနိုင်ငံနဲ့ပဲကျန်တော့ပါခေပြန်ကဘာမှာဗိန်ဒူလက်ထပ်ထိမြှုပ်ကိုအတိမတ်ပြုတဲ့နိုင်ငံကလည်း30ကျော်ပဲရှိပါသေးတယ်အတိမတ်ပြုနိုင်ငံအများစုကလည်းအနောက်နိုင်ငံတွေပဲဖြစ်ကြတာကိုကျွန်တော်တို့တွေ့ရပါတယ်အာရှမှာဆိုရင်တော့တရားဥပဒေအရလျင်ဝင်အတိမတ်ပြုတာကထိုင်ဝမ်ပဲရှိပါသေးတယ်ဒါပေမဲ့တစ်ဖက်မှာလည်းအစာဟိသတင်းစာကြီးကမနစ်ကလုတ်ခဲ့တဲ့တိုင်ကန်တော်လူလူစစ်တမ်းမှာ65ရာခိုင်နှုန်းသောဒါစစ်တမ်းကိုတုံ့ပြန်ကြတဲ့လူတွေကလိန်တူလက်တပ်တာကိုထောက်ခံကြပါတယ်2015တုန်းကဆိုလို့ရှိရင်ဒီလိုထောက်ခံတဲ့သူက47ရာခိုင်နှုန်းပဲရှိတာပါသူတို့မှာဆိုလို့ရှိရင်မြူနစ်စပယ်နယ်မြေ62ခုကလိန်တူအတွဲတွေကိုအတိမတ်ပြုလာကြပါတယ်ဒီဘက်မှာတော့ AB သတင်းနဲ့ဆက်နွယ်ပြီးတော့ခေပြိုင်ဂျပန်နိုင်ငံကလိန်တူလူခွင့်ရေးကိစ္စအကြောင်းကိုတင်ပြလိုပါတယ်။ခေပြိုင်ဂျပန်အကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဆာဟေးဆရာကိုသိန်းတူဂျိုဖြစ်ပါတယ်။ကိုသိန်းဟာဂျပန်နိုင်ငံမှာရောက်ရှိနေထိုင်နေတာ10စုချီရှိခဲ့ပါပြီ။မင်္ဂလာပါကိုသိန်
း။မင်္ဂလာပါဗျာမင်္ဂလာပါ
ဖြူရတော့ပါဗျာ။ဟုတ်ကဲ့ဟုတ်ကဲ့ကိုသိန်းဟုတ်ကဲ့ကျွန်တော်တို့လိန်တူလက်ထပ်မှုဆိုင်ရာလူခွင့်ရေးအခြေအနေကိုမပြောမိပါဘောနော်
။ဟုတ်ကဲ့
လူဂျပန်နိုင်ငံရဲ့လူမှုတလိအကြောင်းလေးတွေကိုအရင်ဆုံးမိတ်ဆက်အနေနဲ့ပြောပြပေးပါလားဗ
ျဟုတ်ကဲ့ဗျာဟိုဂျပန်ကိုကျွန်တော်ရောက်ခါစကျွန်တော်89မှာဂျပန်ရောက်တာဟုတ်ဗျာเนาะအဲ့ဒီရောက်တဲ့အချိန်မှာကတော့ဂျပန်မှာကဟိုဘာသာတရားအနေနဲ့ပြောရင်တော်တော်တော့မရှိဘူးအဲအကျန်းဖြစ်သူတို့တွေကဘာသာယူဟာအတိတ်ယူမသိဘူးဗျာအဲ့ဒါတော့တွေ့ရတယ်ဗျာเนาะသူတို့မှာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ရှေးဟိုစင်လာဆွဲတာတွေတိတ်မရှိဘူးလား
ရှေးဟိုစင်လာကြာရင်တော့သူတို့ကခုနလေးမျိုးဆက်ဆံမှုတွေပါတွေကိုတိတ်လက်မခံတဲ့ဟာမျိုးသူတို့မှာတွေ့ရတယ်ဗျာဒါဟိုရှေးဟိုလူကြီးတွေပေါ့နော်ဒါမျိုးလောက်တာတွေကိုလည်းသူတို့မကြိုက်ဘူးဆိုတာတော့ကျွန်တော်တို့ကနားလည်လို့လည်းရတယ်ဒီကိစ္စပေါ်လာတဲ့အခါမှာဒီကဂျပန်ဖိုးကြီးပွားကြီးတွေပြောတယ်ဖိုးကြီးပွားကြီးတွေကြတော့အခုခေတ်ဖိုးကြီးပွားကြီးတွေကဒါတော့တဲ့ဘာမှမတတ်နိုင်ဘူးတဲ့ခေကာလာလျောက်ပဲတဲ့နော်ငါတို့ကလည်းတဲ့ဘာမှပြောလို့မရလူငယ်တွေကတော့လက်ခံနေတာတဲ့တို့လည်းလက်ခံပြရမှာပဲတဲ့သူတို့တွေနဲ့သားသမီးတွေနဲ့သူတို့နဲ့တိတ်ပြီးတော့ပြဿနာလည်းမဖြစ်ချင်ဘူးအဲ့လိုတော့ဒီခေလူကြီးတွေကလည်းအဲ့လိုဖြစ်တယ်ဒီကိစ္စပေါ်မှာဖိုးကြီးဖွားကြီးကတိတ်မပြောတော့ဘူးမဆိုတော့ဘူးတိတ်လည်းဘာမှလုပ်ချင်တဲ့ဆန္ဒလည်းမရှိဘူးနောက်ဒီမှာကလည်းဘာသာတရားအရအူခရစ်စတန်လည်းရှိပါတယ်မွတ်စလင်လည်းရှိတယ်ဟလာဗုဒ္ဓဘာသာရှင်တူတွေလည်းရှိတယ်ဒါပေမဲ့ဒီလူငယ်တွေနဲ့ရောဒီတိုင်းဝိုင်းနဲ့ရောတိတ်ပြီးတော့ကျွန်တော်တို့ဗမာပြည်လို influence တိတ်မရှိဘူးဗျနော်သူတို့ကတာဝန်နဲ့ဝတရားအရာတည်တဲ့ချိန်သွားတယ်နှစ်တကူသွားတယ်အဲ့လောက်ပဲအဲ့ဒါကြောင့်မလို့
ကျွန်တော်တို့ဖတ်ရတာကတော့
ဟုတ်ကဲ့
Japan soya ga le lein du sat san yi ko pait pin ne.
Hoke. Da
mo pyan pi lo lein du sat san ne atwe de ga asoya ko pyan pi tia swae de tia da paung ni phit pya phit da le.
Hoke, hote.
Di chang le le ko tain ti lo shin pyo pya ba.
Ara le hote pya tru ga di lein du sat san mu ga athu tin ga ko couple ri ga pyo lo shin Japan Japan ni shi bi me. Japan ne American Japan ne Europe elo ri ga pu mya de ya no elo couple ri ga pu mya la de kha ma tru ri a khet khe ri ga le a mya yi shi de u ma ni thai kwe visa a khet khe ri naw tacha a khet khe ri a mya yi shi de kha ma tru ri ga di kaisa ri ne patet lu tot tor li a phwe ji ri ga hlauk sha la de pi lo union ni le paw la de naw pi lo tru tek tu ri ma no chek tu ri ma ကျွန်တော်တို့အကြောင်းကျွန်တော်တို့မြန်မာပြည်မှာဆိုရင် student union လေးဖွဲ့ဖို့တော့တော်တော်ခက်ခဲချိန်မှာဒီမှာက student union အပြင်အဲ့ဒီကျောင်းထဲမှာ international culture အနေနဲ့ရောသူတို့ကရှိတယ်နောက်ပြီးတော့ကျွန်တော်တို့ဒီမတန်ဆွမ်းနေအတွက် center เนาะအဲ့အခန်းပေါ့ဗျာသူတို့ရဲ့တမကအခန်းရှိတယ်အဲ့ဒီအပြင် LGBTQ တွေအတွက်လည်းအခန်းတတ်တတ်ရှိတယ် center ရှိ အဲ့လောက်ဒီနေရာတွေပေးလာတယ်နောက်သူတို့တွေရဲ့ကြောင့်ညာဗုဒ္ဓမာလည်းလွတ်လွတ်လပ်လပ်အကုန်လုံးကတင်ခွင့်ပေးထားတယ်အားလုံးကစိတ်ဝင်တစားရှိတယ်ပြီးတော့သူတို့ပေါ့အကြောင်းသူအကြောင်းသားအားလုံးကနားလည်တယ်ဆရာတွေကိုယ်တိုင်နားလည်တယ်ဆရာကြီးတွေကိုယ်တိုင်ကနားလည်ပြီးတော့သူတို့ရဲ့ဒီခုနကြောကြာမှုတွေမှာဝင်ပြီးတော့ တက်ချွာတဲ့အထူးသဖြင့်ဒီရှင်းနေရှေ့ရက်တွေကဝင်းပါလာပေးပြီဗျနော်ဒါလည်းရှင်းနေတယ်ဆိုတော့အမှန်တရားပဲကလိုက်တဲ့လူတွေဟျူမန်ရိုက်ကိုလိုက်တဲ့လူတွေပြီးတော့ဒီများပြင်ဂျပန်ကပညာတတ်တော်တော်များများသည်ဆရာဝန်ရောအင်ဂျင်နီယာရောရှင်းနေရောအမေရိကရောအင်္ဂလန်ရောအထူးသဖြင့်အမေရိကပေါ့ဗျအဲ့ဒီကဘွဲရတဲ့ပုံကိုယ်တွေကအများစုဗျသူတို့မှအသိမြင်ကျွေးတယ်ကျွေးတဲ့အတွက်သူတို့ကဥဆောင်မှုလုပ်
တွေထဲမှာရေးထားတဲ့စကလုံးလေးတွေရေးတာတော့ဗျာတစ်ချိန်ကတော့ရေးခဲ့တုန်းကတော့ဒီလိင်ကိစ္စနဲ့ပတ်သက်လို့ကတော့သူတို့ကဘာမှထည့်မရေးဘူးပေါ့ဗျာသို့တော့အဲ့ဒီမှာပါတဲ့အချက်ကလေးတွေကဟလာဥပမာဆိုကြပါစို့တစ်ချိန်ကဆိုမိဘပေးစားပြီးယူရတဲ့အဆင့်အနည်းပြောချစ်သူနူကသူတို့ရဲ့ဆုံးဖြတ်ချက်နဲ့သူတို့ကသူတို့လူလွတ်လပ်လပ်လူပိုင်ခွင့်ရှိပါတယ်ဆိုတဲ့အချက်ကလေးကိုယူလိုက်တာအဲ့ဒီချစ်သူနူလို့ဆိုတဲ့အထဲမှာယောက်ျားမိန်းမလို့မပါဘူးဗျာချစ်သူနူအတူတူနေခြင်းနဲ့ဆိုရင်ဆိုတော့ဒီကစားလကလုံးရဒါရှင်းနေတယ်ချစ်သူနူဆိုတာကယောက်ျားလားမိန်းမလားဘာမှမပြောထားဘူးအဲ့တော့အဲ့ဒီ point လေးကိုတကယ်ဥပဒေလေးရှင်းနေရဒါလေးတွေယူသုံးပြီးတော့ fight ကြတာပေါ့ဗျာတရားတွေဆွဲကြတာပေါ့ဗျာအဲ့တော့ခွင့်တောင်းကြတာပေါ့ဗျာအဲ့တော့အဲ့လိုတွေတောင်းလာတော့အခုဘာပဲပြောပြောလာကျွန်တော်တို့31ရက်နေ့ကတော့ထွက်လာတာပေါ့တရင်းနေရဒါပေမဲ့တရက်နေ့ကဆပြီးတော့เนาะကျွန်တော်တို့ partnership certificate ဆိုတာလေးကိုသူကထုတ်ပေးတယ်အဲ့တော့ partnership certificate ဆိုတာ merit certificate တော့မဟုတ်သေးဘူးတော်တော်ဒါအစပြောတဲ့ခြေလှမ်းလေးကကျွန်တော်တို့ကဝမ်းသာစွာနဲ့ဘာပဲပြောပြောသူတို့အတွက်ပေါ့လေဟာဒါကောင်းတဲ့အချက်လေးတစ်ခုပဲဂျပန်ရဲ့အယူအလေးတစ်ခုပဲလို့တော့ကျွန်တော်တို့ကတော့လက်ခံပေးရမှာပေါ့ဗျာเนา
ะပသိန်းပြောသားသလိုပဲပေါ့เนาะ2021ခုနှစ်မှာတုန်းကဒါဆပ်ပိုရိုတရားရုံးကနေမှာအစိုးရကခုနလိန်တူချင်းလက်ထက်တာကိုပိတ်ပင်တယ်အဲ့ဒီပိတ်ပင်တာကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့2021ခုနှစ်မတ်လမှာအဲကျွန်တော်တို့ဆုံးဖြတ်ခဲ့တာသွားတွေ့ရပါတယ
်ဟုတ်ကဲ
့เนาะအဲ့ဒါလည်းခုနကိုသိန်းပြောသားသလိုပဲဒီခွဲခြားဆက်ဆံရာရောက်တယ်ဖွဲ့စည်းပုံအုပ်ချုပ်ဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေအရမှာခွဲခြားဆက်ဆံမှုမပြုတ်အောင်ဆိုတဲ့အခြေခံပေါ်မှာသူကဒီတရားရုံးကဆုံးဖြတ်လိုက်တာပေါ့လေဒါပေမဲ့
ဟုတ်ပါတယ
်ဒီနှစ်2022ခုနှစ်ဇွန်လမှာကြတော့အိုဆာကာတရားရုံးကနေကပုံဘူးအဲ့ဒီတော့ကအစိုးရရဲ့ပိတ်ပင်မှုကဖွဲ့စည်းပုံကိုချုပ်ပေါက်တာမဟုတ်ဘူးဆိုပြီးတော့တခါတည်းပြီးဆုံးဖြတ်ပြန်တယ
်ဟုတ်ကဲ
့အဲ့တော့ဘယ်ပုံမှာဆုံးဖြတ်တာလဲဆိုရင်ဖွဲ့စည်းပုံမှာလက်ထပ်ထိန်းချုပ်ခြင်းကိုပြောတဲ့အခါမှာလိမ်မတူတဲ့လက်ထပ်ထိန်းချုပ်ခြင်းကိုပဲပြောတာယောက်ျားနဲ့မိန်းမရဲ့လက်ထပ်ထိန်းချုပ်ခြင်းကိုပဲပြောတာဆိုပြီးဒီလိုဆုံးဖြတ်တယ်ပေါ့နော်ဆိုတော့တတိအတွင်းထဲမှာဥပဒေရရှုမြင်ပုံကတရားရုံးနှစ်ခုမှာတစ်မျိုးစီဖြစ်နေတာကိုကျွန်တော်တို့သွားပြီးတွေ့ရတယ
်ဟုတ်ကဲ့
ဆိုတော့ဥပဒေကိုပြုစုကြတဲ့လွှတ်တော်ကရောလိန်တူလက်ထပ်ထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့ ဘယ်အားကအတာရနေတယ်လို့ကိုသိန်းကြားပါတယ
်အဲလွတ်တော်မှာကတော့အခုဒီရှေးဦးတဲ့လူကြီးတွေလည်းရှိတယ်ဗျာလူငယ်တွေလည်းရှိတယ်လူငယ်အများစုကတော့လုံးဝလက်ခံပြီဗျာဒါပေမဲ့လူကြီးတွေကဒီကိစ္စကိုဟလာဥမာဟိုတော်တော်ကလွတ်တော်တယောက်အမတ်တယောက်ပြောသလိုပေါ့ရှစ်ဖွဲ့ကိစ္စလို့ဆိုတဲ့စကားလုံးသူသုံးလိုက်တယ်ပေါ့ဗျာဆိုလိုချင်တာကအဲ့ဒါမျိုးတွေးခေါ်လေးတွေရှိတဲ့လူကြီးတွေကလည်းအခုကပါတီထဲမှာလွတ်တော်ထဲမှာသူတို့ရဲ့ဒီအာဏာရပါတီထဲမှာလည်းရှိနေတယ်ဗျာဒီဂျပန်ရဲ့ဒီဂျီမင်တိုးပေါ့ဗျာအာဏာရပါတီကရှေးရိုးဆွဲပါတီလို့လည်းပြောလို့ရတယ်ဗျာပြောရရင်ဒီပါတီရဲ့နောက်ကွယ်ကလူကြီးတွေဆိုတာကအလုံးကဒီရှေးရိုးဆွဲတွေပေါ့ဗျာအခုလူတစ်တရာတက်တော့တက်တက်လာတယ်ဒါပေမဲ့လူငယ်တွေကတော့ပါဝါအာဏာမရသေးဘူးဒီဖွဲ့စည်းပုံပါညာဥပဒေပါညာဒါတွေကိုဆုံးဖြတ်ပြီးချုပ်ကင်ထားတာကတော့ရှေးရိုးဆွဲလူကြီးတွေကနောက်ကချုပ်ကင်ထားတာပါပဲเนาะအဲ့ဒီတွေသူတို့တွေကအခက်ခဲတွေကသူတို့မှာကတော့အများကြီးရှိတယ
်ဒီအခုကိုသိပြောတာနဲ့ဆက်ဆက်ပြီးတော့ပေါ့เนาะဂျပန်နိုင်ငံမှာလူခွင့်ရေးအခြေအနေတစ်ခုလုံ
းဟုတ်ကဲ့
ဒီလိင်သူဆက်ဆံရေးအပါအဝင်ကျွန်တော်တို့မြန်မာနဲ့ဆက်ဆက်နေတာဆိုရင်ဒုက္ခသည်များဆိုင်ရာအခွင့်အရေးကိစ္စ
ဟုတ်ကဲ
့ဒါလည်းပါမယ်ပြီးရင်ခုနစောစောကပြောတဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေလူခွင့်ရေးကိစ္စတွေလည်းပါမယ်အော်လူခွင့်ရေးလှုပ်ရှားမှုတစ်ခုလုံးလူခွင့်ရေးအနေအထားတစ်ခုလုံးကဂျပန်နိုင်ငံရဲ့အနေအထားကိုကြည့်မယ်ဆိုရင်ကိုသိန်းဘလို့တွေ့ရပါလဲဒါကတော့နောက်ဆုံးပေးကောမှာကိုသိန်းနည်းနည်းပြောပြပေးပါဂျပန်နိုင်ငံရဲ့နဲ့လူခွင့်ရေးအနေအထား
ဘလို့ပြောမလဲသူတို့မှာကဟိုငါတို့ကဆရာကြီးဆိုတဲ့စိတ်တက်ကတော့ရှိတယ်ဗျာရှိတော့လှူတာတန်းတာတွေအဲ့ဒါမျိုးတွေကတော့သူတို့ကတော်တော်လေးလုပ်ပါတယ်နော်လှူတာတန်းတာတွေလုပ်တယ်သူတို့ကငွေချေးပေါ့ဗျာအဓိကတော့သူတို့ကတော့ငွေချေးကိုအဓိကပံ့ပိုးတယ်ဒါပေမဲ့သူတို့အနာရပါတီထဲမှာစီးရဲရအားပေးလို့မရတာတွေလည်းသူတို့မှာချုပ်ကင်ထားတာတွေလည်းရှိတယ်နော်အဲ့ဒါတွေကိုလည်းအားတော့မပေးဘူးအတိုက်ခံနေရလဲအဲ့ဒီကိစ္စနဲ့ပတ်သက်လာရင်ရမ်းကန့်ကွက်တယ်အဲ့တော့အများဖြင့်သူတို့တွေကလူခွင့်ရေးနဲ့ပတ်သက်လို့ရှိရင်ငွေကြေးရပုံပေးတယ်ထောက်ခံတယ်အဲ့ဒီသဘောမျိုးရှိတယ်ကိုထီးလက်ရောက်ကတော့ personally တချို့တော့တော်တော်ပြီးဖွဲ့စည်းလေးတွေ NGO လေးတွေလုပ်ကြတာနည်းနည်းပါးပါးရှိနော် NGO တွေကိုလည်းသူတို့တွေကအများဖြင့်ဂျပန်အစိုးရကပံ့ပိုးထားတယ် NGO တွေကတော့လုပ်ကြတယ်နော်အဲ့တော့လူခွင့်ကိုအားပေးလားလို့ပြောရင်တော့အားပေးပါတယ်ဘာရလဲအဓိကကငွေကြေးရအားပေးတယ်ဒါပေမဲ့သူတို့တွေကဘာလို့အဓိကထားနေလဲဆိုလို့ရှိရင်စီးပွားရေးကိုတော့တော်တော်လေးကြီးတဲ့နိုင်ငံလို့ယူဆစရာရှိတယ်ဘာကြောင့်လဲဆိုလို့ရှိရင်ပါတီရဲ့နောက်ခံ background ကိုပါတီကို supporting လုပ်နေတာစီးပွားရေး community ကြီးတွေကလုပ်နေတာတဲ့အတွက်အဲ့ဒီစီးပွားရေးကိုတော့သူတို့တွေကအများဖြင့်ကြီးတဲ့သဘောလေးတွေလည်းရှိတယ
်ကျေးဇူးပဲကိုသိ
အေးဟုတ်ကဲ့ဗျာဟုတ်ကဲ့ဗျာ
အခုဆွေးနွေးတင်ပြသွားသူကတော့တို့ချုံမာနေပေါင်းများစွာဆယ်စုချီပြီးနေထိုင်ရတဲ့စာရေးဆရာကိုသိမ့်ဖြစ်ပါတယ်ကျွန်တော်တပောင်းပါပ
ါဦးဒီမွန်ဒန်ဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့တပတ်အတွင်းပြည်တွင်းသတင်းတွေကိုတင်ပြခြင်းပါတယ်စစ်ကောင်စီကိုအရေးယူပိတ်ဆို့ရေးဩစတြေးလျကဆက်ပြီးစဉ်းစားနေပါတယ်မြန်မာနဲ့ကမ္ဘာမှာသတင်းသမားတွေတပ်ဖြတ်ခံရမှု UNESCO ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်ဒီလိုတပတ်တွင်းထိပ်တန်းသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့ရေးမှာဩစတြေးလျနိုင်ငံဘက်ကစဉ်းစားနေတာတွေရှိနေပေမဲ့လူသိရှင်ကြားအများရှိထုတ်ဖော်ပြောဆိုတာမျိုးတော့လုံးမမဟုတ်ဘူးလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းကထိုင်းနိုင်ငံနိုင်ငံခြားသတင်းထောက်များအသင်း FCCT မှာနှွေမာနေရနေ့ကပြောပါတယ
် You would anticipate of course you're entitled to ask me the question but you'd anticipate that the Australian foreign minister is not going to publicly
Australia နိုင်ငံအနေနဲ့အရေးယူတန်ခါရေးအတွက်ကိုဆက်လက်စဉ်းစားနေစေဖြစ်ပါတယ်အရေးယူတန်ခါရေးနဲ့ပတ်သက်လို့ဒီ Australia နိုင်ငံခြားရေးဝန်ကြီးဘက်ကစဉ်းစားချက်တွေကိုတော့လူသိရှင်ကြားကြိုပြောလာမယ်ဆိုပြီးတော့တွက်ဆမထားစေချင်ပါဘူးဒီကိစ္စနဲ့ပတ်သက်လို့စဉ်းစားထားတဲ့အချက်တွေကတချို့ကိုအများရှင်းမှောက်ပြောဆိုလာတာမျိုးလုံးဝမဟုတ်ပါဘူး။ကျွန်မပြောချင်တာကတော့မြန်မာနိုင်ငံမှာဖြစ်ပျက်နေရတဲ့နဲ့ပတ်သက်လို့ကျွန်မဟာအမြဲတစေစိုးရိမ်ပူပန်မှုရှိတယ်ဆိုတာပါ။ဒါကြောင့်လဲစိုးဝလာတဲ့လုံခြုံရေးနဲ့လူခွင့်ရေးအခြေအနေတွေကိုကျွန်မတို့ဆွေးနွေးကြတာပါ
။မြန်မာနိုင်ငံဒီမိုကရေစီအသင်းကူးပြောင်းရေးအောင်မြင်ဖို့ဩစတြေးလျနိုင်ငံအနေနဲ့ဆက်လက်ထောက်ခံသွားမယ်လို့လည်းပြောပါရယ်။
မြန်မာနိုင်ငံနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ရည်တည်ချက်နဲ့ချင်းကပ်မှုတွေဟာတခြားပိတ်ဆို့တံခါးမှုတွေချမှတ်တဲ့အနောက်နိုင်ငံတွေလောက်ခိုင်မာမှုမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိနေချိန်မှာပဲဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းရဲ့ပြောဆိုချက်ထွက်လာတာပါမြန်မာနိုင်ငံမှာဖန်ဆီးခံရတဲ့ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တန်နာနဲ့ပတ်သက်လို့လဲရှွန်တန်နာလွတ်မြောက်ရေးဟာဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဝန်က FCCT မှာထည့်သွင်းပြောဆိုသွားပါတယ်။ပေါမော့ကရှွန်တန်နာပေါ်ပြစ်ဒဏ်ချမှတ်ထားတာတွေကိုလက်ခံတဲ့အကြောင်းသူအနေနဲ့လူသိရှင်ညာပြောဆိုထားပြီးသားပါလို့လည်းဝန်ကြီးဝန်ကပြောဆိုသွားပါတယ်။အမေရိကန်တရုတ်ကြားအင်အားချိန်ခွင်ရှာယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့မြန်မာနိုင်ငံရဲ့ကိစ္စတွေဟာအာဆီယံအရှေ့တောင်အာရှနိုင်ငံတွေအဓိကရင်ဆိုင်နေရတဲ့ပထဝီနိုင်ငံရဲ့အရာစိန်ခေါ်မှုတွေအဖြစ်နိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းနဲ့အထက်ဆွေးနွေးတဲ့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာနISIS Director ပမောက်ခတောက်တာသီဒီနန်ပုံစုဒီဟာရကလည်း FCCD ဆွေးနွေးပွဲမှာထောက်ပြပြောဆိုသွားပါတ
ယ်။မြန်မာစစ်တပ်ကိုလေယာဉ်စီထောက်ပံ့ရောင်းချနေတဲ့နိုင်ငံခြားကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီတွေရဲ့မြန်မာနိုင်ငံတွင်းလေယာဉ်စီတည်ယူပို့ဆောင်ရောင်းချမှုလမ်းကြောင်းတွေကိုထုတ်ဖော်ထားတဲ့အစိုးရကသာတစောင်းကိုလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ MSD International နဲ့ AI အဖွဲ့ကနိုဝင်ဘာ3ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစိုးရခန်းစာမှာမြန်မာလေတပ်ရဲ့စစ်ရာဇဝင်မှုမြောက်တဲ့လေကြောင်းကတိုက်ခိုက်မှုတွေလည်းပါဝင်ပြီးမြန်မာစစ်တပ်ရဲ့လေကြောင်းကနေကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေရပ်ဆိုင်းနိုင်ဖို့နိုင်ငံရဲချားကုမ္ပဏီတွေအနေနဲ့စစ်ရာဇဝင်မှုတွေကျူးလွန်နေတဲ့မြန်မာစစ်တပ်ကိုလင်းစီတင်ပို့ရောင်းချတာရပ်ဆိုင်းဖို့ AI အဖွဲ့ကတောင်းဆိုထားပါတယ်မြန်မာစစ်တပ်ကိုလင်းစီတင်ပို့ရောင်းချမှုမှာ Puma Energy ကအဓိကပါဝင်ပတ်သက်နေတယ်လို့ရေနံနဲ့သဘောတဝန်ကုမ္ပဏီတွေဖြစ်တဲ့ American Buy Exxon Mobil Thai Buy Thai Oil တရုတ်ပိုင် Petro China နဲ့ Russia ပိုင် Rosneft ကုမ္ပဏီတွေကလည်းမြန်မာစစ်တပ်ကိုလေယာဉ်စီးရောင်းချမှုမှာပါဝင်ပတ်သက်နေတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ Jet A1 လေယာဉ်စီးတွေကို Puma Energy ရဲ့လက်အောက်ခံ National Energy Puma Aviation Service NPEAS ကစီမံခန့်ခွဲနေတဲ့တီလဝါစိတ်ကမ်းတာမီနယ်တစ်ခုကနေပို့ဆောင်နေတာဖြစ်ပြီး2022ခုနှစ်ဖေဖော်ဝါရီကနေ2022ခုနှစ်စက်တင်ဘာလလယ်ထိလေယာဉ်စီးတည်ယူပို့ဆောင်မှု၈ကြိမ်ရှိခဲ့တာကို AI အဖွဲ့အနေနဲ့မှတ်တမ်းယူထားတာပါဒီစင်ခါစားမထုတ်ပြန်ခင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ရမှာကုမ္ပဏီတွေကနေပေါက်ကြားလာတဲ့အထောက်အထားတွေလုပ်ငန်းဆိုင်ရာအရေးမြစ်တွေနဲ့မြန်မာလေတပ်ကနေဗက်ကူးပြောင်းလာသူတွေနဲ့တွေ့ဆုံမေးမြန်းမှုတွေကိုအခြေခံထားတယ်လို့လည်း AI အဖွဲ့ကပြောပါတယ်ဒါကြောင့်မြန်မာစစ်တပ်စီကိုလေယာဉ်စီးမရောက်နိုင်ဖို့အတွက်နိုင်ငံကတိုင်းဝိုင်းအနေနဲ့ပိတ်ပင်တားဆီးမှုတွေအလင်းအမြန်လှုပ်ဆောင်ဖို့လိုတယ်လို့လည်း AI အဖွဲ့ကတိုက်တွန်းတောင်းဆိုထားပါတယ
်မြန်မာနိုင်ငံအပအဝင်ကမ္ဘာသလွားမှာသတင်းသမားတွေကိုတပ်ဖြတ်မှုတွေမှာအများစုဟာအရေးယူမခံရဘဲဖြစ်နေတယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးရဲ့နိုဝင်ဘာလ၂ရက်နေ့ကထုတ်ပြန်တဲ့အစီအကစာမှာဖော်ပြထားပါတယ်သတင်းသမားတွေကိုတပ်ဖြတ်မှုကျူးလွန်သူတွေထက်က86ရာခိုင်နှုန်းလောက်အထိပြစ်ဒဏ်ပေးမခံရတာကိုလက်မခံနိုင်စရာတွေ့နေရတယ်လို့ UNESCO ကပြောပါတယ်တရင်သမားတွေအပေါ်ရန်စွတ်ပြမှုကျူးလွန်သူတွေထိုက်တဲ့နဲ့ပြစ်ဒဏ်ခံရစေဖို့လိုအပ်တာအလုံးလှုပ်ဆောင်ရမှာဖြစ်တယ်လို့ကျူးလွန်သူတွေနဲ့သူတို့ကျူးလွန်မှုတွေကိုတည်တည်ကြာကြာစုံစမ်းဖို့လဲ UNESCO ကတောင်းဆိုလိုက်ပါတယ်။တရင်သမားတွေတပ်ဖြတ်မှုအတွက်ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေသူဟာကမ္ဘာသလွားမှာတုံ့လောက်ဆရာကောင်းများပြားနေတယ်လို့လဲ UNESCO ကထုတ်ပြန်တဲ့တရင်သမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကနေကင်းလွတ်ခွင့်ရမှုအဆုံးသတ်ရေးဆိုင်ရာနိုင်ငံကနေအတွက်အစဉ်ခါစားမှာဖော်ပြထားပါတယ်။တချိန်ထဲမှာပဲနယူးယောက်အခြေဆိုင်တရင်သမားများကာကွယ်ဆောင်ရှောက်ရေးအဖွဲ့ CPJ ကလည်းတရင်သမားတွေကိုတပ်ဖြတ်တာအပအဝင်မီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေပေမဲ့အပြစ်ပေးအရေးယူမခံရတဲ့အဆိုးဆုံးနိုင်ငံတွေဆင်းမှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်ထည့်တွင်လိုက်ပါတယ် CPJ ရဲ့2022ခုနှစ်အညွန်ဂိမ်းမှာဖန်ဆီးထားချိန်တိဆုံခရသူ3ယောက်အပအဝင်လွန်ခဲ့တဲ့ဆယ်နှစ်အတွင်းမြန်မာနိုင်ငံမှာတရင်မီဒီယာသမား5ယောက်အသက်ခံခဲ့ရကြောင်းကိုလည်းဖော်ပြထားတာပါတရင်သမားတွေကိုဖမ်းဆီးထိန်းနှံမှုတွေများတဲ့နိုင်ငံတွေဆင်းမှာအဆင့်တိုးလာတာတွေဟာမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဆန္ဒပြသူတွေနဲ့တရင်ဖော်ပြဖို့ကြိုးပမ်းသူတွေအပေါ်ဘလောက်အထိအပြင်းအထန်ဖိနှိပ်လာတဲ့ဆိုတာပြသရရောက်တယ်လို့လဲ CPJ အဖွဲ့ရဲ့ဥက္ကဋ္ဌဂျိုဒီဂိန်းစ်ဘတ်က VOA ကိုပြောပါတယ် CPJ အညွန်ကိန်းအရလွန်ခဲ့တဲ့ဆယ်နှစ်အတွင်းကမ္ဘာသလွားတရင်သမား163ယောက်အသက်ခံခဲ့ရပေမဲ့လို့အမှုအားလုံးရဲ့80ရာခိုင်နှုန်းနီးပါးအတွက်အပြစ်ပေးအရေးယူခံရတာမျိုးမရှိတာကိုလည်းတွေ့နေရတာဖြစ်ပါတယ်
မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ဖွဲ့စည်းတွေအတွက်အောက်တိုဘာနောက်ဆုံးပတ်ထိလိုအပ်ငွေပမာဏရဲ့22ရာခိုင်နှုန်းပဲရရှိပြီးအမေရိကန်ဒေါ်လာတန်643တန်းလိုအပ်နေတဲ့အကြောင်းက ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆက်သွယ်ရေးယူ UNOCHR ရဲ့နောက်ဆုံးထုတ်ပြန်ချက်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လည်းအကူအညီပေးရမှာမရှိဖြစ်လိုအပ်တဲ့သူတွေကိုဦးစားပေးရွေးချယ်ပေးရနေရပြီးနိုင်ငံနေရာချို့မှာတူလောင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေလုံလောက်မှုမရှိတာကိုလည်း UNOCHR အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကဩဂုတ်လကုန်ထိပြည်တွင်းအိုးမဲ့အိမ်မဲ့ဒုက္ခရောက်နေသူ IDP 632,000 ကျော်ကိုစာနယ်ရိတ်ခါအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြပါဗျ2022ခုနှစ်နှစ်ဝက်အတွင်းနိုင်ငံတွင်းကအရေးပေါ်အကူအညီလိုအပ်နေသူအိုးမဲ့အိမ်မဲ့3,000အထိအကူအညီတွေပေးခဲ့ပြီးနောက်ထပ်လိုအပ်နေသူတွေကိုဆက်ပြီးကူညီဖို့စ조사နေတဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြပါဗျဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြားအရတားပြည်သူတသန်း၄သိန်းအိုးမဲ့အိမ်မဲ့ဒုက္ခရောက်နေပြီးအဲ့ဒီထဲကတသန်း၃သိန်းဟာ2022ခုနှစ်ဖေဖော်ဝါရီစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိုးမဲ့အိမ်မဲ့နေစွန့်ခွာထွက်ပြေးရသူတွေဖြစ်တဲ့အကြောင်း UNOCHR ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်။ထိုင်းနိုင်ငံမှာဖန်စီထိန်းသိမ်းခံရတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလတ်ပါဝင်ပတ်သက်တဲ့မူရစ်ဆေးဂန်းရဲ့ပိုင်ဆိုင်မှုထိုင်းပတ်ငွေတန်1,800အမေရိကန်ဒေါ်လာ48တန်းကျော်ကိုထိုင်းရဲ့တပ်ဖွဲ့ကတင်စီလိုက်တဲ့အကြောင်းຫນွေမာ3ရက်နေ့ကဘန်ကောက်ပို့သတင်းစာမှာရေးပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရင်းနှီးပြီးတော့မြန်မာစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ယူပေးနေသူဆိုတော့ဒေါက်တာထွန်းမင်းလတ်ကိုမူရစ်ဆေးမောင်ခိုးရောင်းဝယ်မှုမှာပါဝင်ပတ်သက်မှုငွေကြေးခဝါချမှုတွေနဲ့တရားစွဲဆိုထားတဲ့အကြောင်းထိုင်းမြို့တော်နယ်နမိတ်ရဲတပ်ဖွဲ့ဘူရို MPB ကပြောပါတယ်။
အတော့တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့တပတ်တွင်းနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ကြပါတယ်အမေရိကန်မှာဒီမိုကရေစီအတိုက်ခိုက်ခံနေရတယ်လို့သက်တမ်းဝက်ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်မြောက်ကိုရီးယားကဒုံးကျည်တွေပစ်လွှတ်နေပါတယ်ဒီလိုသတင်းတွေကိုတော့မတ်အီတန့်စင်နဲ့ကိုငိမ့်ညံ့တို့ပြောပြထားပါတယ်
မက်ကင်ပြောင်စုမှာတက်တန်းဝက်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လိုနေချိန်မှာသမ္မတဂျိုးဘိုင်ဒန်ကမက်ကင်ပြောင်စုမှာဒီမိုကရေစီစနစ်တိုက်ခိုက်ခံနေရတယ်လို့ပြောသွားပါတယ်
။ If you refuse to accept the will of the people. He refuses to
accept. ဒီတော့ဟောင်းက2020ရွေးကောက်ပွဲမှာသူရှုံးနေခဲ့တယ်ဆိုတာကိုလက်မခံလို့တဲ့အတွက်မက်ကင်ပြောင်စုရဲ့ဒီမိုကရေစီစနစ်တွေတိုက်ခိုက်ခံနေရပါတယ်။သမ္မတဟောင်းဟာလူထုရဲ့သဘောဆန္ဒကိုလက်ခံဖို့ငြင်းဆန်ခဲ့ပါတယ်။သူရှုံးခဲ့တယ်ဆိုတာကိုလက်မခံနိုင်ဘူးဖြစ်နေခဲ့ပါတယ်။သူဟာအာဏာကိုလွဲသွန်းစားလုပ်ခဲ့ပြီးတော့အတိုင်းပြည်အပေါ်သစ္စာရှိရမယ်အစားသူ့အတွက်ပဲသူလုပ်ခဲ့ပါတယ်ဆိုပြီးတော့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်။မက်ကင်ပြောင်စုမှာကြားကာလလွှတ်တော်ရွေးကောက်ပွဲကျင်းပဖို့6ရက်ပဲလိုတော့တဲ့အချိန်နိုဝင်ဘာလနေ့ကနေဝါရှင်တန်ဒီစီမြို့တော်မှာပြောကြားခဲ့တဲ့မင်ကွန်အတွင်မကြသေးခင်ရပိုင်းအတွင်ကအလွတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခင်မုန်းနေအိမ်မှာရိုက်နှက်ခံရတဲ့ကိစ္စကိုဥမာပေးပြီးတော့သမ္မတဟောင်းထရမ့်ရဲ့လိမ်လည်ပြောဆိုမှုတွေကြောင့်နိုင်ငံရေးမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာရတယ်ဆိုတာကိုထောက်ပြပြောဆိုခဲ့ပါသည်။ဒါ့အပြင်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ဂျာကာလာရွေးကောက်ပွဲမှာ2020ရွေးကောက်ပွဲရလဒ်ကိုလက်ခံမင်းနဲ့သမ္မတဟောင်းထရမ့်ရဲ့လိမ်လည်ပြောဆိုမှုတွေကိုယုံကြည်နေတဲ့ကိုယ်စားလှယ်လောင်း300လောက်နိုင်ငံတော်မှာဝေအောင်ရှေ့ပြန်ကြဖို့ရှိနေတာကြောင့်ဒီလူတွေသာရွေးကောက်ပွဲမှာတင်မြောက်ခံရရင်တိုင်းပြည်အခက်တွေ့နိုင်တယ်ဆိုပြီးတော့အမဲဆန္ဒရှင်တွေကိုသမ္မတဘိုင်ဒန်ကသူ့မိန့်ခွန်းထဲမှာတတိပေးပြောဆိုခဲ့ပါတယ်အခုချိန်ထိအမေရိကန်မဲဆန္ဒရှင်28တန်းလောက်ကကြိုတင်မဲပေးထားပြီးဖြစ်ပါတယ်အမေရိကန်မှာလက်ရှိကြုံတွေ့နေရတဲ့စီးပွားရေးကျဆင်းမှုတွေနဲ့ငွေကြေးဖောင်းပွားမှုကိစ္စတွေအတွက်စိုးရိမ်ပူပန်မှုတွေမရှိတဲ့အကြောင်းကိုလည်းသမ္မတကသတင်းပတ်အတော်ကြားပြောဆိုပြီးတော့လူထုကိုအားမခံထားတာဖြစ်ပါတယ်ရှင်
ဒီသတင်းပတ်နှောင်းပိုင်းရုရှားရဲ့လက်နက်ကြီးတွေနဲ့တိုက်ခိုက်မှုကြောင့်ဇဗိုရီးရှားမှာရှိတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပေါင်းဖို့အတွက်စွန့်ရင်အထောက်ပံ့လမ်းကြောင်းတွေပျက်စီးကုန်တယ်လို့ယူကရိန်းစစ်ဘက်အကြီးအကဲကနိုဝင်ဘာလ3ရက်နေ့မှာပြောပါတယ်ယူကရိန်းတောင်ပိုင်းကအဲ့ဒီနျူကလ িয়ার ဆက်ရုံကိုထောက်ပံ့ပေးတဲ့မျက်စစ်လိုင်းတွေပြတ်တောက်ကုန်တာကြောင့်ဆက်ရုံမှာရှိတဲ့ဒီဇယ်သုံးဓာတ်အပေးဆက်ကိုအားပြုတ်နေရတယ်လို့အန်အာဂျိုင်သွန်စွန့်ရင်ကုမ္ပဏီကပြောပါတယ်လူဟန်နဲ့ဒေါနက်စ်အရှေ့ဘက်ခြမ်းဒေသတွေမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ရှိနေသလိုယူကရိန်းအလယ်ပိုင်းကရီဗီယန်နဲ့အရှေ့မြောက်ပိုင်းဆူမီနဲ့ကရာကီဖ်တို့မှာလည်းရုရှားကလေကြောင်းတိုက်ခိုက်မှုတွေရှိနေပါတယ်။တစ်ချိန်တည်းမှာပဲခရိုင်းမီးယားဒေသကရုရှားရေတပ်စခန်းကိုယူကရိန်းကဒရုန်းနဲ့တိုက်ခိုက်မှုမှာဗြိတိန်ရေတပ်အမှုရမ်းတွေပါဝင်တယ်လို့ရုရှားကစွပ်စွဲပြီးဗြိတိန်တန်မှန်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်။ဒီတော့အတွင်းမှာပဲယူကရိန်းနိုင်ငံထွက်ကောက်နှံတွေကိုပင်လယ်နယ်ထဲကတဆင့်တင်ပို့ရေးသဘောတူထားတဲ့အတိုင်းပြန်လည်ပါဝင်ဆောင်ရွက်နေပြီလို့ရုရှားကအော်တိုဘာလ2ရက်နေ့ကပြောပါတယ်လက်တလောရထားတဲ့အာမခံချက်တွေကလုံလောက်မှုရှိတဲ့အတွက် သဘောတူညီမှုအတိုင်းပြန်လည်ဆောင်ရွက်နေပြီဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ပထမပိုင်းမှာတော့ပင်လယ်နက်ထဲကရုရှားတွေရဲ့ရေတပ်သင်္ဘောတွေကိုယူကရိန်းကအဝေးထိန်ဒရုန်းတွေသုံးပြီးတိုက်ခိုက်ခဲ့တယ်လို့ဆွတ်ဆွဲပြီးရုရှားကနိုဝင်ဘာလ29ရက်နေ့ကကောက်နှံတင်ပို့မှုကိုရပ်တန့်ခဲ့တာပါ။ကမ္ဘာတဝန်းစားနပ်ရိက္ခာဆိုင်ရာအကြက်တဲတွေနဲ့ကြုံနေရချိန်မှာပဲကုလသမဂ္ဂနဲ့တူရကီကဂျားဝင်ဆောင်ရွက်ပေးမှုအရရုရှားရဲ့ဓာတ်မြေဩဇာနဲ့ယူကရိန်းရဲ့ကောက်နှံတွေပင်လယ်နက်ထဲကတဆင့်ကုန်တင်သင်္ဘောတွေနဲ့ပြန်လည်တင်ပို့ဖို့ဇူလိုင်လမှာပဲကောက်နှံတင်ပို့ရေးပင်လယ်နက်သဘောတူညီချက်အစီအစဉ် Black Sea Grain Initiative ကိုလက်မှတ်ရေးထိုးနိုင်ခဲ့တာပါကုလသမဂ္ဂကတော့အခုနောက်ဆုံးရုရှားရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုကြောင်းပြောပါတယ်နိုဝင်ဘာလ3ရက်နေ့ကစပြီး2ရက်ကြာတွေ့ဆုံတဲ့ G7 ဆက်မှုထိပ်သီးအဖွဲ့ဝင်တွေကဒီမိုကရေစီနိုင်ငံတွေကလည်းယူကရိန်းကိုဘလို့ပူးပေါင်းကူညီနိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။မြောက်ကိုရီးယားကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့နိုဝင်ဘာလ2ရက်နေ့ကဒုံးကျည်အစင်20ကျော်ပြစ်လွတ်စမ်းသပ်ခဲ့ပြီးတဲ့နောက်နောက်တစ်နေ့ကြာသပတေးနေ့မှာပဲတာဝဲပြစ်ဒုံးကျည်အပါအဝင်နောက်ထပ်ဒုံးကျည်30ကိုစမ်းသပ်ပြီးတော့ပြစ်လွတ်ခဲ့ပါလိမ့်။မြောက်ကိုရီးယားရဲ့တာဝဲပြစ်ဒုံးကျည်ကကီလိုမီတာ860လောက်အကွာထိရောက်ခဲ့တဲ့ဆိုပြီးတော့စစ်ဖက်ရာရှိတွေကိုကူကားပြီးတောင်ကိုရီးယားရုံဟတ်တည်င်းကဖော်ပြထားပါလိမ့်။
တပတ်တွင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမအီးတန့်စင်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီမြန်မာပြည်ရဲ့တနင်္ဂနွေနေ့ဒီကညအစီအစဉ်မှာတော့ဒီမြန်မာပြည်မှာပေးစာများဟာတခါကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းကျင်ဒီလိုမျိုးအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကို document မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းတောင်ပိုင်းကဒနီပရိုမြစ်ရဲ့အနောက်ဘက်ကမဟာဗျူဟာစစ်ကြဆိတ်ကမ်းမြို့ခါဆန်ကိုထိန်းချုပ်ဖို့အတွက်ပြင်းထန်တဲ့တိုက်ပွဲတွေဆင်နွှဲနိုင်ဖို့ယူကရိန်းတပ်သားတွေပြင်ဆင်နေကြမှာပဲဒီမြို့မှာပောက်ကွဲမှုတွေဖြစ်ပွားနေပါတယ်ခါဆန်ဒေသမှာအခြေအနေတွေဆိုးနေတဲ့အတွက်တိုက်ပွဲဖြစ်ပွားနေတဲ့ဒီနေရာကနေဒေသခံတွေဘေးလွတ်ရာကိုပြောင်းရွှေ့ဖို့အတွက်ရုရှားဘက်ကတိုးမြင့်လှုပ်ဆောင်နေပါတယ်ရုရှားတပ်တွေဟာရှေ့တန်းကတချို့နေရာတွေမှာတုံးစာတိုးပြီးတိုက်ခိုက်နေတယ်လို့တနေ့ကိုတိုက်ပွဲပေါင်း80လောက်ဖြစ်ပွားနေတယ်လို့ယူကရိန်းကြီးတပ်ကဗိုလ်ချုပ်ကြီးကပြောပါတယ်ယူကရိန်းစစ်ပွဲမှာတစ်ဖက်နဲ့တစ်ဖက်အပြတ်အသတ်အနိုင်ရဖို့ဆိုတာမဖြစ်နိုင်ကြောင်းနဲ့တန်တမန်ရေးနီးရဆွေးနွေးဖြေရှင်းတဲ့နီးနဲ့သာစစ်ပွဲကိုအဆုံးသတ်နိုင်မယ်လို့ Nelson Mandela ဦးဆောင်ဖွဲ့စည်းခဲ့တဲ့ The Elders ကမ္ဘာအထင်ကြီးခေါင်းဆောင်ကြီးများအဖွဲ့ကတောက်ကြံနေမှာပြောပါတယ်။ဒီအထင်ကြီးခေါင်းဆောင်ကြီးများအဖွဲ့ကရုရှားကနေပြီးတော့ Ukraine ကိုကျူးကျော်တဲ့အပေါ်မှာပြစ်ဒဏ်ရှုံချပါတယ်။ဒါပြန်ဒီကျူးကျော်မှုဟာကုလသမဂ္ဂဗရင်ညင်စရန်းကိုချိုးဖောက်ရာကြတယ်လို့ကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါပြက်ပြားစေတယ်လို့ပြောပါတယ်။ Ukraine မှာဖြစ်ပွားနေတဲ့စစ်ကြောင့်ဥရောပတလွာအခက်ကျုံနေရချိန်မှာဂျော်ဂျီယာနိုင်ငံကတော့မမျှော်လင့်မဲနဲ့စစ်ပွဲဖြန့်ဖြိုးလာခဲ့ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တာနဲ့ဒီစစ်ပွဲအတွက်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လူသစ်စုဆောင်းမှုတွေကြောင့်ရုရှားနိုင်ငံသားတသိန်းကျော်ဂျော်ဂျီယာနိုင်ငံတဲကိုဝင်ရောက်ခိုးလုံခဲ့တဲ့နောက်ပိုင်းမှာဂျော်ဂျီယာဟာဒီနှစ်အတွက်စစ်ပွဲဟာ30ရာခိုင်နှုန်းလောက်တိုးလာနိုင်ခြေရှိနေတာဖြစ်ပါတယ်။ဂျော်ဂျူတင်ဆောင်ထားတဲ့ဒုံးမြတစ်စင်းကိုစနေနေ့မှာပြစ်လွတ်ခဲ့တယ်လို့အီရန်တော်လိုင်းအဆောင်တပ်ကပြောပါတယ်။ကမ္ဘာပတ်လမ်းကျဲဂျော်ဂျူတွေတင်လွှတ်ရမှာတုံးတဲ့တာဝဲဖြစ်ပက်ထင်းတပ်ဒုံးစစ်နဲ့နှီးပညာဟာနျူကလ িয়ার ထိပ်ဖူးတပ်ဒုံးကြီးတုံးနိုင်တဲ့အတွက်အမေရိကန်ကစိုးရိမ်လာတာပါ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကတော့ကုခမောင်စိုးမင်းဖြစ်ပါတယ်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့Super tap to ဖြစ်ကြပါတယ်မြန်မာပြည်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို9.32 BO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝဲအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.